Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါခင်ဗျာ American ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေ2019ခုနှစ်ဇွန်လ13ရက်ကြာသပတေးနေ့ညပိုင်းမြန်မာဘာသာစီစဉ်နေကိုမြန်မာစံတော်ချိန်ည9:00ကနေ10:00အထိ925/32/51နဲ့ line number 190တို့ပြင် VOA ရဲ့ Facebook စာမျက်နှာကနေလည်းတိုက်ရိုက်ထုတ်လွှင့်ပေးနေပါခင်ဗျာဒီညအတွက်အစီအစဉ်မူကတော့ကျွန်တော်ဂျန်နိုင်ပ
ါကျွန်တော်အောင်လင်းဦးပါဒီညနားဆင်ရမယ့်သတင်းတွေမှာတော့အီရန်ကမ်းလွန်ကရေကြောင်းချက်ချဒေသအိုမန်ပင်လယ်ကွေ့မှာတိုက်ခိုက်မှုကြောင့်ရေနံတင်သွင်းမှု2ဆင့်ထိခိုက်ပျက်စီးသွားပါတယ်ရိုဟင်ဂျာတွေပေါ်လူခွင့်ရေးချိုးဖောက်မှုတွေအတွက်မြန်မာစစ်တပ်ကိုတန်ခတ်ရေးယူမယ်ဥပဒေမူကြမ်းတစ်ခုကိုအမေရိကန်နိုင်ငံရေးပါတီကြီးတစ်ခုကထိတ်တန့်လွတ်တော်အမတ်နှစ်ယောက်ကပူးတွဲအဆိုပြုလိုက်ကြပါတယ်ဒီလိုထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုတော့မဆုမျက်မှောင်နဲ့အတူကြီးညာပေးမှာပါ
ဟုတ်ကဲ့ပါသတင်းတွေပြီးနားဆင်ရမယ့်ထဲမှာတော့ရခိုင်ပြည်နယ်ရသေးတော်မြို့နယ်ကြောက်တန်းရွာမှာပစ်ခတ်ခံရလို့ကြေးရွာသား6ဦးသေဆုံးခဲ့တာနဲ့ပတ်သက်ပြီ
းရတော့စုစုပေါင်းပစ်ခတ်တဲ့အချက်က17ချက်ရှိတယ်လို့ပြောတယ်လူ့ဝင်ချိုးဖောက်တယ်ဆိုတာတဲ့မတင်မတဲ့ဖြစ်စဉ်တွေဖြစ်သွားတော့သူကလည်းကို့ကြောက်ကို
့မြန်မာနိုင်ငံမျိုးသားလူခွင့်ကော်မရှင်အဖွဲ့ဝင်ဦးယူလွင်အောင်ပြောသွားတာဖြစ်ပါတယ်ဒီကြောင့်ပြည်စုံကိုမကြာခင်မှာနားဆင်ရမှာပါဒါပြင်ရခိုင်ပြည်နယ်မြောက်ဦးမြို့နယ်ကရွာဟောင်းတောကြီးရွာမှာဒီနေ့ပစ်ခတ်မှုဖြစ်ပွားခဲ့လို့ရွာသား5ဦးဒဏ်ရာရသွားတဲ့အကြောင်းတခါကုန်းမောင်ခင်မဲခွေရဲ့လက်ဆောင်ကြပါကိုအထမရန်မြန်မာသားတင်ယုတ်ကနေဖြုတ်ပြီးတော့ဒသမရန်တင်ယုတ်မှာပြန်လည်ထည့်သွင်းလိုက်တဲ့ပုံမှာသဘောထားအမြင်တွေနဲ့အတူအမေရိကန်နိုင်ငံ West Virginia ပြည်နယ်ကပြောင်းမွေးမြေလုပ်ငန်းအကြောင်းစာရတွေကိုနားဆင်ရဖို့ရှိပါတယ်ဒီကြောင်းနေတင်ဆက်ခဲ့မှာအခုတော့နောက်ဆုံးရသတင်းတွေကိုကိုအောင်လွင်ဦးနဲ့မတ်စုမြတ်မွန်တို့ကအကြီးညာပေးမှာဖြစ်ပါတယ်ခင်ဗျာ
ယူနင်ကန်လွန်ကရေကြောင်းချက်ချဒေသအိုမန်ပင်လယ်ကွေ့မှာတိုက်ခိုက်မှုကြောင့်ရင်းနှီးသွင်းမောင်းနှဆင်းထိခိုက်ပျက်စီးသွားပါတယ်။ဂျာမနီနိုင်ငံအခြေစိုက်သွင်းမောင်းကုမ္ပဏီကကိုကူကာကောလိပ်ဂျက်စ်မှာမတင်ငါစရာတိုက်ခိုက်မှုနဲ့ကြုံခဲ့ပြီးနောက်နော်ဝေးပိုင်းဖရန့်အတဲအဲသွင်းမောင်းမှာလည်းပောက်ကွဲမှု3ခုဖြစ်ပွားခဲ့တဲ့အကြောင်းနော်ဝေးရေကြောင်းအာဏာပိုင်ဖွဲ့ကပြောဆိုလိုက်တာပါ။ဘာရင်းနိုင်ငံအခြေစိုက်အမေရိကန်အမှန်ငါရေတက်ကလည်းသွင်းမောင်းနှဆင်းထံကတနားစီချပြီးအရေးပေါ်အကူအညီတောင်းခံချက်လက်ခံရရှိခဲ့ပြီးနောက်အကူအညီပေးတဲ့အကြောင်းပြောဆိုထားပါတယ်။ယူရန်နိုင်ငံပိုင်း IRNA သတင်းဌာနကတော့ရေနံတင်သွင်းမောင်းနှဆင်းစလုံးမီးလောင်နေပြီးသွင်းမောင်းသား44ယောက်ကိုရေတက်ကကယ်ဆယ်ခဲ့တဲ့အကြောင်းပြောဆိုထားပါတယ်။ဘလို့လည်းနဲ့ကြောင့်သွင်းမောင်းတွေထိခိုက်ပျက်စီးခဲ့ရတယ်လို့ဆိုတာကတော့နှစ်တလုံးရှင်းရှင်းလင်းလင်းမရှိသေးပါဘူး။သွင်းမောင်းတွေတက်ခက်ခံခဲ့ရတယ်လို့ဆိုရဲအိုမန်ပင်လယ်ကွေ့ရာရေနံစိမ်းတင်ဖို့ရအဓိကလမ်းကြောင်းမှာအချက်ချာကြတဲ့ဟော်မုစ်ရေလက်ချာအနီးမှာတည်ရှိနေတာပါ။မတင်ငါစရာတက်ခက်မှုနဲ့ကြုံခဲ့ရပြီးတဲ့နောက်မှာတော့ကမ္ဘာရေနံစိမ်းဆေးရလည်းတပိပါကို62ဒေါ်လာကျော်ထိမြင့်တက်သွားပါတယ်။ပြီးခဲ့တဲ့လတည်းမှာလည်းအာရဗ်စော်ဝါများပြည်တော်စု UAE ကမ်းလွန်မှာရေနံတင်သင်းမောလေးစင်းမိုင်းခွဲတက်ခက်ခံခဲ့ရပြီးအမေရိကန်ပြည်တော်စုကတော့ယူရန်နိုင်ငံရဲ့လက်ချက်ဖြစ်တဲ့အကြောင်းဆွဆွဲခဲ့တယ်လို့ယူရန်ဘက်ကတော့ဆွဆွဲချက်ကိုညှင်းဆန်ထားတာပါ။ယူရန်နိုင်ငံရဲ့နျူကလ িয়ার စီစဉ်တဲ့ပတ်သက်လို့အမေရိကန်နဲ့ယူရန်တို့ကြားအငင်းပွားနေရကဒေသတွင်းမှာတင်းမာမှုတွေကြုံနေရချိန်မှာပဲတက်ခက်မှုဖြစ်မတင်ငါဝေရဖြစ်ရတဲ့ကြုံရရတာလည်းဖြစ်ပါတယ်
အာဖဂန်နစ္စတန်နိုင်ငံအရှေ့ပိုင်းကရဲစစ်ဆေးဂိတ်တစ်ခုမှာအသေးခံဖောက်ခွဲမှုတစ်ခုကြောင့်6ယောက်ထက်မနည်းသေဆုံးပြီး12ယောက်ထိခိုက်ဒဏ်ရာရသွားပါတယ်နန်ဂါဟာနယ်ရဲ့မြို့တော်ဂျလာလာဘတ်မှာဒီကနေ့ဖြစ်ပွားတဲ့တိုက်ခိုက်မှုအတွင်းမှာသေဆုံးခဲ့သူတွေထဲမှာလုံခြုံရေးအမှုရမ်းတွေအပြင်အရသားတွေပါဝင်တယ်လို့တာဝန်ရှိသူတွေကပြောပါတယ်ရဲတပ်ဖွဲ့ကအကြီးတန်းရဲမှူးကြီးတယောက်လည်းသေဆုံးသွားတယ်လို့ရဲတပ်ဖွဲ့ပြောခွင့်ရသူက VOA ကိုပြောပါတယ်ဒီတိုက်ခိုက်မှုဟာဘယ်သူလက်ချက်လဲဆိုတာကိုမသိရသေးပါဘူးပါကစ္စတန်နိုင်ငံနဲ့ကပ်နေတဲ့နန်ဂါဟာနယ်ထဲမှာတာလီဘန်တွေ IS စစ်သွေးကြွအဖွဲ့နဲ့ဆက်နွယ်တဲ့စစ်သွေးကြွအဖွဲ့တွေလှုပ်ရှားနေပြီးအစိုးရလိုလားတဲ့တပ်ဖွဲ့တွေအပေါ်မကြာခဏတိုက်ခိုက်လေရှိပါတယ်
ရဇဝမှုနဲ့အလိုရှိနေသူတွေကိုတရုတ်ပြည်မှာကြီးထံလွှဲပြောင်းပေးနိုင်မယ်ဥပဒေမူကြမ်းကိုကန့်ကွက်ကြတဲ့ဆန္ဒပြသူတွေနဲ့ရတပ်ဖွဲ့ဝင်တွေကြားဟောင်ကောင်မှာဒီကရုံးဖြစ်ခဲ့ပြီးနောက်တစ်ရက်ဖြစ်တဲ့ဒီနေ့မှာတော့အခြေအနေတွေတည်ငြိမ်ငြိမ်တဲ့ပုံမှန်ပြန်ဖြစ်နေပါပြီဆန္ဒပြသူတွေအတွက်အထောက်ပံ့လက်ကျန်ပစ္စည်းတွေကိုဟောင်ကောင်ရင်းပြင်မှာဒီနေ့အစောပိုင်းလာသိမ်းနေရတာကိုတော့ရတပ်ဖွဲ့ကစောင့်ကြည့်နေခဲ့ပါတယ်အလိုရှိနေသူတွေကိုသက်ဆိုင်ရာနိုင်ငံတွေထံလွှဲပြောင်းပေးမယ်ဥပဒေမူကြမ်းကိုဆွေးနွေးဖို့စီစဉ်ထားတဲ့မနေ့ကတော့ဟောင်ကောင်အစိုးရရုံးချုပ်နဲ့လွှတ်တော်ကိုထောင်နဲ့ချီတဲ့ဆန္ဒပြသူတွေပိတ်ဆို့ကန့်ကွက်ခဲ့ကြတာပါမိုးရီပြင်းထန်ရွာသွန်းခဲ့တဲ့ဒီနေ့အစောပိုင်းမှာတော့ဆန္ဒပြလှုပ်ရှားမှုတွေမတွေ့ရပါဘူးမနေ့ကတော့ဒိုင်းတွေဝတ်စုံတွေနဲ့အကာအကွယ်ယူထားတဲ့ရတပ်ဖွဲ့ကဆန္ဒပြသူတွေကိုတွန်းထုတ်ဖယ်ရှားဖို့ကြိုးစားခဲ့ကြတယ်လို့ဆန္ဒပြသူတွေဘက်ကလည်းအတားအဆီးတွေကိုတွန်းဖယ်တာပစ္စည်းတွေနဲ့ပြစ်ပေါက်တာတွေလည်းရှိပါတယ်ဆန္ဒပြပွဲအတွင်းဒဏ်ရာရသူအနည်းဆုံး82ယောက်ရှိတယ်လို့လည်းလူနာတွေကိုကူးသပေးခဲ့တဲ့စေယုံတာဝန်ရှိသူတွေကပြောဆိုခဲ့ကြပါတယ်
အမေရိကန်မှာသူနဲ့ရှင်ပြိုင်သမ္မတရွေးကောက်ပွဲဝင်မဲ့သူတွေအကြောင်းကိုတခြားနိုင်ငံတွေကပြောပြမယ်လို့ကမ်းလှမ်းလာရင်နားထောင်မယ်လို့သမ္မတဒေါ်နယ်ထရမ့်ကပြောကြားခဲ့တဲ့အပေါ်မှာစိုးရိမ်ဝေဖန်မှုတွေထွက်ပေါ်နေပါတယ် နော်ဝေးနိုင်ငံလိုတခြားနိုင်ငံအစိုးရတွေကတယောက်ယောက်ကသူ့ပြိုင်ဘက်နဲ့ပတ်သက်လို့ထိခိုက်နိုင်မဲ့ကိစ္စတွေပြောဖို့ရှိတယ်လို့ဆိုလာရင်သူကတော့နားထောင်မယ်လို့သမ္မတက ABC ရုပ်သံနဲ့တည်ထက်မေးမြန်းကမှပြောကြားခဲ့တာပါဒီလိုလို့တာကအမေရိကန်နိုင်ငံရေးစနစ်အပေါ်တခြားအစိုးရကဝေရောက်နှောက်ယှက်ရမရောက်ဘူးလို့သမ္မတကပြောခဲ့တဲ့အတွက်ဒါဟာစိုးရင်စရာဖြစ်တယ်လို့ဒီမိုကရက်အမတ်တွေကဖော်ပြပြောဆိုနေပါတယ်Republican အမတ်တချို့ကလည်းတမရဒီလိုပြောတာဟာမှားတယ်ဆိုပြီးပြောနေကြပါတယ်2016တမရရွေးကောက်ပွဲမတိုင်ခင်တုန်းကလည်း Trump နဲ့ပြိုင်ဘက် Democrat တမရလောက် Hillary Clinton ကိုထိခိုက်နိုင်တဲ့အချက်တွေပြောပြမယ်လို့ဆိုတဲ့ Russia ရှေ့နေကို Trump ရဲ့သားကတွေးဆောင်ခဲ့ပါတယ်ဒီလိုဆက်သွယ်ကမ်းလှမ်းမှုမျိုးကို FBI ကိုအကြောင်းကြားသင့်တယ်လို့ FBI ညွှန်ကြားရေးမှူး Christopher Wray ပြောခဲ့တဲ့ဗီမဲ့လဲFBI ညွှန်ကြားမှုဘက်ကဒီလိုပြောတာမှားတယ်လို့တမရထရမ်က ABC ရုပ်သံနဲ့တီးသန့်မေးမြန်းကမ်းမှပြောကြားသွားပါတယ
် VOA American နဲ့ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ25 kHz 11965လိုင်းဒိုမီတာ32 kHz 9303များလိုင်းဒိုမီတာ57 kHz 5885တို့အပြင်စနေတနေ့ရမှာလိုင်းနိုင်မီတာ190 kHz 5905နဲ့ပြောထုတ်လွှင့်ပေးနေပါတယ်ရှင
်။ VOA American တံမြန်မာပိုင်းစီစဉ်ရဲ့ကြာသပြင်းနေညဘက်သတင်းတွေကိုဆက်လက်ကြီးညာနေပါတယ်။ရွှေညာမစင်းနေပေါ်လူခွင့်ရေးချိုးဖောက်မှုတွေအတွက်မြန်မာစစ်တပ်ကိုတန်ခတ်ရေးယူမဲ့ဥပဒေမူကြမ်းတစ်ခုကိုအမေရိကန်နိုင်ငံရဲ့ပါတီရင်းတစ်ခုကထိတ်တန့်လွတ်တော်အမှန်တရားကပူးတွဲဆွေးပြလိုက်ကြပါတယ်။ရွှေညာရီပေါ်လူမျိုးတို့တပ်ဖြတ်မှုဖြစ်တုံ့နှံပြီးမြန်မာစစ်တပ်ပေါ်ရေးယူဖို့ဒီမိုကရက်တစ်ပါတီအောက်လွှတ်တော်နိုင်ငံရေးကော်မတီဥက္ကဋ္ဌအီလီယားအန်ဂန်နဲ့ရီပူဘလစ်ကန်ပါတီအာရှနဲ့ပစိဖိတ်ဆိုင်ရာနိုင်ငံရေးဆက်ကော်မတီဥက္ကဋ္ဌဟောင်းစတီရှာဘော့တို့ကမနေ့တုန်းကပဲပူးတွဲဆွေးပြလိုက်ကြတာပါဥပဒေမူကြမ်းမှာတော့မြန်မာစစ်တပ်အနေနဲ့ပြည်ရင်ပြောင်းလဲမှုတွေမလုံမချင်းအမေရိကန်ကစစ်ဖက်ဆိုင်ရာအကူအညီတွေမပေးဖို့ဆေးရဆွေးမှုနဲ့လူမျိုးတို့တပ်ဖြတ်မှုအပါအဝင်လူသားတွေပေါ်ကျူးလွန်တဲ့ရာဇဝတ်မှုတွေနဲ့ပတ်သက်လို့အချက်အလက်စုဆောင်းဖို့ရာဇဝတ်မှုတွေအတွက်တာဝန်ရှိသူတွေကိုပြည်ဝင်ဗီဇာနဲ့ဗဏ္ဍာရေးအရာကန့်သတ်ဖို့ဆေးရဆွေးမှုကျူးလွန်သူတွေကိုအရေးယူနိုင်မဲ့စုံစမ်းစစ်ဆေးမှုတွေကိုအားပေးကူညီဖို့မြန်မာနိုင်ငံရဲ့အရေးမြစ်တွေကိုစစ်တပ်ကထိန်းချုပ်ထားတာတွေကိုရှော့ချနိုင်မဲ့ပြည်ရင်ပြောင်းလဲမှုတွေကိုတွန်းမြင့်သွားဖို့စရတဲ့ချက်တွေထည့်သွင်းထားတဲ့အကြောင်းလဲကြေညာချက်မှာဖော်ပြထားပါတယ်။ဥပဒေရန်ကိုပူးတွဲဆွေးပြခဲ့တဲ့အောက်လွှတ်တော်နိုင်ငံခြားရေးရဲ့ကော်မတီဥက္ကဋ္ဌအန်ဂါကတော့မြန်မာစစ်တပ်ဟာ2019ခုနှစ်ဩဂုတ်လကစလို့ရခိုင်ပြည်နယ်ကရိုဟင်ဂျာတွေပေါ်ရရဆက်ဆက်လူခွင့်ရေးချိုးဖောက်ခဲ့တယ်လို့အခုချိန်ထိလဲအလားတူလူရဲမျိုးတွေကိုကချင်နဲ့တခြားတိုင်းရင်းသားတွေပေါ်ကျူးလွန်နေဆဲဖြစ်တဲ့အကြောင်းပြောဆိုခဲ့ပါတယ်။ဒါပေမဲ့လဲရိုဟင်ဂျာဆိုတဲ့အသုံးအနှုန်းကိုပြည်ဝင်လက်မခံတဲ့မြန်မာစစ်အနေနဲ့စစ်တပ်ကတော့နိုင်ငံတကာကဆွဆွဲနေတဲ့လောက်လူခွင့်ရေးချိုးဖောက်မှုတွေမရှိကြောင်းနဲ့ကျူးလွန်သူတချို့ကိုလည်းအရေးယူကြောင်းပြောဆိုထားပါတယ်
။ရိုဟင်ဂျာမွတ်စလင်65ယောက်ကိုမလေးရှားနိုင်ငံကိုတရားမဝင်ပို့ဆောင်ဖို့ကြိုးစားတဲ့ထိုင်းဆက်လီကပ္ပတန်နဲ့မြန်မာ9ယောက်ကိုလူကုန်ကူးမှုနဲ့ထိုင်းအစိုးရကတရားစွဲလိုက်ပါတယ်။ရိုဟင်ဂျာအမျိုးသား29ယောက်အမျိုးသမီး31ယောက်နဲ့ကလေး9ယောက်ကိုမလေးရှားကိုပို့ဖို့ကြိုးစားစဉ်မှာဆက်လီပြတ်ပြီးထိုင်းနိုင်ငံတောင်ပိုင်းကစတွန်းခရိုင်တွေကရာဝီကျွန်းပေါ်ကိုအင်္ဂါနေ့ကရောက်လာခဲ့တာဖြစ်ပါတယ်။ဆက်လီကပ္ပတန်ကအဲ့ဒီသူတွေကိုမလေးရှားကိုပို့ပေးကဒေါ်လာ3000ကျော်နဲ့ညီများတဲ့ထိုင်းပတ်ငွေတသိန်းရယူခဲ့တယ်လို့ထိုင်းရတက်ဖွဲ့တာဝန်ရှိသူတွေကပြောပါတယ်။ရိုဟင်ဂျာတချို့ကိုစုံစမ်းမေးမြန်းခဲ့ပြီးတဲ့နောက်ရရှိတဲ့သက်တည်အထောက်အထားတွေရဆက်လီကပ္ပတန်နဲ့ဆက်လီသင်္ဘောသားမြန်မာ9ယောက်ကိုလူကုန်ကူးမှုနဲ့တရားစွဲလိုက်တယ်လို့ရဲဘော်ချုပ်စူပါဝတ်တက်ကလီယောကရိုက်တာသတင်းဌာနကိုပြောပါတယ်။နိုင်ငံပြောင်းလာသူတွေကိုထိုင်းနိုင်ငံနဲ့တရားမဝင်ဝန်ထမ်းအောင်အကူအညီပေးဖို့နဲ့ပေးမှုနဲ့ဆက်လီသင်္ဘောသားတွေကိုရဲကတရားစွဲထားပြီးသားဖြစ်ပါတယ်။မလေးရှားကိုသွားဖို့ကြိုးစားတဲ့ရိုဟင်ဂျာတွေဟာဒုက္ခသည်တွေလားတရားမဝင်အလုပ်သွားလုပ်ဖို့ကြိုးစားသူတွေလားဆိုတာအမြန်စုံစမ်းဖို့နဲ့သက်ဆိုင်တဲ့ဌာနတွေကသူတို့ကိုစောင့်ရှောက်ဖို့ဝန်ကြီးချုပ်ပရယုတ်ချာအိုချာကလည်းဒီကနေ့ညွှန်ကြားပါတယ်။ရိုဟင်ဂျာတွေနိုင်ငံပြောင်းအခြေချနေကြတဲ့ကိစ္စအပေါ်ထိုင်းအစိုးရကအလေးထားတယ်ဆိုတာကိုဝန်ကြီးချုပ်ကအလေးနဲ့ပြသချင်တယ်လို့ဒီကိစ္စကိုထိုင်းအစိုးရကတခြားနိုင်ငံတွေနဲ့ဆင်ဆက်မပြတ်ဆက်သွယ်ဆောင်ရွက်နေတယ်လို့အစိုးရပြောခွင့်ရသူဒုတိယဗိုလ်ချုပ်ကြီးဝီရာချွန်စုခွန်ပါတီတံပါကရိုက်တာသတင်းကိုပြောပါရယ်လောလောဆယ်ဒီရိုဟင်ဂျာ65ယောက်ကိုစက်တွန်းခရိုင်အချုပ်မှာထိန်းသိမ်းထားပါရယ်သူတို့ဟာမြန်မာနိုင်ငံဘက်ကလာတာလားဘင်္ဂလားဒေ့ရှ်ဘက်ကလာတာလားဆိုတာတိတိကျကျမသိရသေးပါဘူ
းပါကစ္စတန်နိုင်ငံမှာ ARTC လုံလောက်မှုမရှိတဲ့အတွက် HIV ဗိုင်းရပ်စ်ပိုးရှိသူကလေးငယ်ပေါင်းရာနဲ့ချီပြီးကုသမှုမရဘဲဖြစ်နေတဲ့အကြောင်းကမ္ဘာ့ကျန်းမာရေးဖွဲ့ WHO ကသတိပေးပါရယ်လုံခဲ့တဲ့သတင်း6ပတ်အတွင်းစစ်ဆေးမှုတွေအရ HIV ပိုးရှိသူ985ယောက်ရှိနေကြောင်းတွေ့ရှိခဲ့တဲ့နိုင်ငံတောင်ပိုင်းစင်းပြည်နယ်ကစင်းရဲလာခနာခရိုင်မှာကလင်းငယ်တွေရောဂါပိုးကူးစက်ခံနေရတာပါ ယောဂဖို့ကူးစက်နေသူတွေက82%လောက်ရှိတဲ့650လောက်ဟာကလေးငယ်တွေဖြစ်တာတွေ့ရပြီးအများစုဟာ9နှစ်ယောက်ကလေးတွေဖြစ်ကြတယ်လို့မိဘတွေအားလုံးနှီးပါရလဲ HIV ဖို့ကူးစက်ခံနေရတဲ့အကြောင်း WHO တောင်းဆိုသူတွေကသတိပေးပြောဆိုလိုက်တာပါ
အိန္ဒိယနိုင်ငံနောက်ဖက်ဂူဂျာရတ်ပြည်နယ်ကိုအင်အားမြင့်မုန်တိုင်းဝင်တိုက်မယ်လို့ခန့်မှန်းထားပေမဲ့မုန်တိုင်းလမ်းကြောင်းပြောင်းကျတဲ့အတွက်ကယူရန်ပိုင်းကိုပဲဖျားခတ်သွားခဲ့တယ်လို့အိန္ဒိယတာဝန်ရှိသူတွေကပြောပါရယ်ဘူရာယုံတွေသင်မော့စိတ်တွေကယူရန်ဒေသကလေစိတ်တွေကိုတော့ပိတ်ထားဆဲဖြစ်ပါရယ်အင်အားပြင်းဆိုင်ကလုန်းဝိုင်းယူမုန်တိုင်းဒီကနေ့ဝင်မယ်လို့ခန့်မှန်းထားတာကြောင့်အနောက်ဖက်ကယူရန်တခြားနေထိုင်သူ3သိန်းနီးပါးကိုအာဏာပိုင်တွေကဘေးကင်းရာကိုပြောင်းရွှေ့ပေးခဲ့ပါရယ်ဝိုင်းယူဆိုင်ကလုန်းမုန်တိုင်းဟာအနောက်မြောက်ဘက်ကိုဥတီသွားတဲ့အတွက်ဂူဂျာရတ်ပြည်နယ်ကိုဓာတ်ရိုက်မထိဘူးလို့အိန္ဒိယမွလေဝသဌာနအကြီးအကဲကပြောကြားပါတယ်။ဒါပေမဲ့မြို့တွေမှာမုန်တိုင်းကြက်ကြောင့်မိုးအသင်းတင့်ရွာနေပြီးတော့လေပြင်းတွေလည်းတိုက်ခတ်နေတယ်လို့ပြောပါတယ်ရှင
်။နောက်ဆုံးရမြန်မာနိုင်ငံကသတင်းတွေကိုကိုအောင်လွင်ဦးနဲ့အမဆုမြတ်မုံတို့ချင်ညာပေးသွားခဲ့တာဖြစ်ပါတယ်။အခုကဆက်ပြီးတော့သတင်းဆောင်မတွေကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်။ရင်ဆုံးတော့ရခိုင်ပြည်နယ်ဘက်ကသတင်းတွေကိုပြောပြကြပါမယ်။ကြေးရွာသား6ဦးသေဆုံးခဲ့ရတဲ့ရခိုင်ပြည်နယ်ကြောက်တန်းရွာပစ်ခတ်မှုနဲ့ပတ်သက်လို့လူ့ကျွေးတာဝန်ရှိသူတွေဘက်ကလူခွင့်ရေးချိုးဖောက်မှုတစုံတရာမတွေ့ရဘူးလို့မြန်မာနိုင်ငံမျိုးသားလူခွင့်ရေးကော်မရှင်ကထုတ်ပြန်လိုက်ပါတယ်။စုံစမ်းစစ်ဆေးမှုတွေလုပ်ပြီးထုတ်ပြန်တဲ့ကော်မရှင်ရဲ့ဒီတွေ့ရှိမှုဟာတကယ်အဖြစ်အပျက်အခြေအနေမှန်နဲ့ကွဲလွဲမှုရှိနေတယ်လို့ရခိုင်တော်ကိုယ်စားလှယ်နဲ့လူခွင့်လှုပ်ရှားသူတွေဘက်ကတော့ဝေဖန်ပါတယ်။အပြည့်အစုံကိုတော့မမေခါကပြောပြပေးမှာဖြစ်ပါတယ်ဗျာ။
ရခိုင်တိုင်းရင်းသားလက်နက်ကိုင်အဖွဲ့အေအေနဲ့ပတ်သက်တဲ့ဆိုတဲ့တန်တရားနဲ့မေလာအစောပိုင်းကရသေတောင်မြို့နယ်ကြောက်တန်းရွာသားတွေကိုတပ်မတော်ဘက်ကဖမ်းဆီးစစ်ဆေးမှုလုပ်နေခြင်းအတွင်းမှာညပိုင်းပစ်ခတ်မှုဖြစ်ပွားပြီးထိမ့်သိမ်းခံနေရတဲ့ရွာသား6ဦးသေဆုံးခဲ့ရတာပါ။အဲ့ဒီအချိန်မှာကျေးရွာကျောင်းဝင်းနဲ့ရွာသား300လောက်ထိမ့်သိမ်းခံထားရပြီးပစ်ခတ်မှုကြောင့်လူ7ဦးလည်းထိခိုက်ဒဏ်ရာရခဲ့ပါတယ်။ဒါတမင်တက်တက်ပြစ်ခတ်တာဆိုပြီးဖမ်းဆီးခံရသူတွေကပြောပေမဲ့တပ်မတော်ဘက်ကတော့ထိမ့်သိမ်းခံထားရသူတွေဟာလူအုပ်နဲ့ရန်ပြူဖို့လုပ်တာကြောင့်ပြစ်ခတ်နှိမ်နှင်းခဲ့ရတာဖြစ်တယ်လို့ပြောဆိုထားပါတယ်။ဒီဖြစ်စဉ်နဲ့ပတ်သက်လို့မြန်မာနိုင်ငံအမျိုးသားလူခွင့်ရေးကော်မရှင်ကပြီးခဲ့တဲ့မေလကုန်ကန်ဒီမှာ3ရက်ကြာမြေပြင်ကွင်းစစ်ဆေးမှုတွေလုပ်ခဲ့တာဖြစ်ပြီးဒီတွေ့ရှိချက်အစီရင်ခံစာကိုပြီးခဲ့တဲ့ရက်ပိုင်းကသမရအပါဝင်တပ်ဆိုင်ရာကာကွယ်ရေးဝန်ကြီးဌာနနဲ့ပြည်ရေးဝန်ကြီးဌာနတွေကိုပေးပို့ခဲ့တယ်လို့အဲ့ဒီအဖွဲ့ဝင်ဦးယူလွင်အောင်ကပြောပါတယ်စစ်ဆေးတွေ့ရှိချက်နဲ့ပတ်သက်လို့ဦးယူလွင်အောင်ပြောပြလာတာကတော့
ရတော့စစ်စစ်ဘောပစ်ကတ်တဲ့အချက်က78ချက်ရှိတယ်လို့ပြောတယ်လူ့ကိုယ်ချိုးဖောက်တယ်ဆိုတာတည်းမတင်မတဲ့ဖြစ်စဉ်တွေဖြစ်သွားတော့သူကလည်းကိုယ်ကြောက်ကိုယ်ကလည်းသူ့ကြောက်နဲ့ပြစ်ကြခတ်ကြတဲ့အနေထားလို့ကျွန်တော်တို့ကတွေ့ရပါတယ်ကြာရုံမနေဖြစ်သွားတဲ့အခြေအနေမှာဖြစ်တာဘူးအဲ့တော့ဟိုဒါတို့တော့ကျွန်တော်တို့ကဟိုအပြစ်လို့ပြောဖို့ကြတော့လဲတော်တော်ခက်တယ်လေအဲ့အဲ့ဒီနေရာမှာတကယ်ရှိနေတဲ့ကိုကိုသားတကယ်ရှိနေရင်ဘာလို့ဖြစ်မလဲဝေဖန်တဲ့လူတွေကအဲ့ဒီဒေသကိုသွားကြည့်ရင်တော့ပိုကောင်းမယ်လို့ထင်တယ်လေ။ဟိုရန်ကုန်ကနေပြီးအဲ့လိုရှော့ဝေဖန်နေရင်တော့ဘလို့မှဟိုအမှန်တရားရမှာမဟုတ်ဘူးလေ။သူတို့ကိုယ်တိုင်အဲ့ဒီကြောက်တန်းရွာတို့ကြေနာဖြစ်နေတဲ့နေရာတို့ကိုယ်တိုင်သွားကြည့်လိုက်ရင်တော့ပိုပြီးတော့ကောင်းလိမ့်မယ်လို့ကျွန်တော်အကြံပြုချင်တာပေါ့နော်
။လုံချုံရေးတက်ဖွဲ့ဝင်တွေဘက်ကကျေးရွာသားအချို့ဟာအေးအေးလက်နက်ကင်တက်ဖွဲ့တွေနဲ့ပတ်သက်တယ်လို့တန်တရားရှိနေတယ်လို့ကျေးရွာသားတွေဘက်ကလည်းလုံခြုံရေးတပ်ဖွဲ့ဝင်တွေအပေါ်မှာစိုးရိမ်ကြောက်ရွံ့မှုတွေရှိတယ်လို့လည်းကော်မရှင်ရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။လုံခြုံရေးတပ်ဖွဲ့ဝင်တွေအနေနဲ့ဒေသခံကျေးရွာသူကျေးရွာသားများအကြားပြန်လည်ယုံကြည်မှုတည်ဆောက်ရန်လိုအပ်တာနောက်နောက်ဒီလိုအဖြစ်မျိုးမဖြစ်အောင်လုပ်ဖို့ကော်မရှင်ဘက်ကအကြံပြုတင်ပြထားတာကိုလည်းတွေ့ရပါတယ်။ဒါပေမဲ့လည်းကော်မရှင်အနေနဲ့ဒီဖြစ်ရပ်ပေါ်ဘလောက်ထိလွတ်လွတ်လပ်လပ်စုံစမ်းစစ်ဆေးခွင့်ရတယ်လဲ။ကော်မရှင်ထဲမှာတက်မတော်အရာရှိဟောင်းတွေပါဝင်နေတာမို့စုံစမ်းစစ်ဆေးမှုတွေဟာဘလောက်များတောက်မှုရှိတယ်လဲစတဲ့လူခွေရေးလှူရှားသူတွေဘက်ကမေးခွန်းတွေထုတ်နေတာလေးလည်းရှိပါတယ်။အထူးသဖြင့်ကော်မရှင်ထုတ်ပြန်ချက်ဟာတက်မတော်ဘက်ကထုတ်ပြန်ချက်နဲ့ထူးမခြားနာဖြစ်နေတယ်လို့ဝေဖန်နေကြတာတွေလည်းရှိနေပါတယ်။ကော်မရှင်ရဲ့ထုတ်ပြန်ချက်ဟာလက်တွေ့နဲ့ကွာဝေးနေပြီးအစိုးရအနေနဲ့အဖြစ်မှန်တစ်ခုပေါ်ပေါက်အောင်တိကျစစ်ဆေးဖို့လိုအပ်တယ်လို့ရသေးတော်မြုံနယ်ပြည်သူ့လွတ်တော်ကိုယ်စားလှယ်ဒေါခင်စောဝေကတိုက်တွန်းသွားပါတယ်။
နော်သူတို့ကဆရာမတို့ကတော့ဟိုဘာပဲဖြစ်ဖြစ်အမှန်တရားတစ်ခုဖြစ်ပေါ်စေချင်ပါတယ်နော်ဆိုတော့တကယ်ကိုဟိုဟာပေါ့ဒီဥပဒေကိုချိုးဖောက်ခဲ့တဲ့သူတွေကိုတော့ဒီပြည်သူများနဲ့တူဟိုပေါ့အရေးယူဆောင်ရွက်မှုတွေကိုဆရာမတို့လည်းပြည်သူနဲ့ထပ်တူလိုလားပါတယ်နောက်တစ်ခါဒီအစိုးရဘက်ကတော့သူတို့အနေနဲ့တော့တာဝန်ယူစစ်ဆေးသင့်နေလို့ဆရာမတို့မြင်ပါတယ်ဒီဖြစ်စဉ်ကိုလေ့လာကြည့်ပါဟိုမြေပြင်အခြေအနေနဲ့ပြောဆိုမှုတွေလည်းကွေးလွေးနေတယ်လို့ဆရာမကတော့ပြောချင်ပါတယ
်နိုင်ငံရေးလေ့လာတုံးသက်သူဒေါက်တာရံမျိုးတိန်ကတော့လူခွင့်ရေးကော်မရှင်အနေနဲ့လူခွင့်ရေးချိုးဖောက်မှုတွေဖော်ထုတ်တာမှာပြည်သူဘက်ကရက်တီဖို့လိုအပ်တယ်လို့ပြောဆိုလိုက်ပါတယ
်ဒီနေ့ထုတ်ပြန်တဲ့ထုတ်ပြန်ချက်ဟာ အင်မတန်မှအချင်းချင်းဆန်လို့နေလို့မြင်တယ်ဒီပြဿနာနဲ့ပတ်သက်ပြီးတော့ဟိုကြည်ကြည်ပြက်ပြက်ခရီးရောက်ရောက်ဟိုလိလာသုံးသက်ဆန်းစစ်ပြီးတော့မှထုတ်ပြန်ထားတဲ့သဘောမျိုးဟုတ်ရဲ့လားလို့လည်းမေးခွန်းမေးစရာရှိတယ်ဒီတက်ပို့ပြီးတော့ကြည်ကြည်ပြက်ပြက်စုံစမ်းစစ်ဆေးတာတွေမေးမြန်းတာတွေလိလာသုံးသက်တာတွေကိုလုပ်ပြီးတော့ဒီတဲ့ပို့ပြီးတော့အားကောင်းတဲ့ပြည်စုံတဲ့အစီရင်ခံစာမျိုးကိုထုတ်ပြန်နိုင်မှုလိုအပ်တယ်လို့မြင်ပါတယ်
။အဲ့ဒီဖြစ်ရပေါ်တက်မတော်ဘက်ကလည်းတိကျအဖွဲဖွဲပြီးစုံစမ်းစစ်ဆေးနေပါတယ်။ရခိုင်ပြည်နယ်ရသေးတောင်မြို့နယ်ကြောက်တန်းကျေးရွာမှာရခိုင်တက်မတော်အေအေနဲ့ပတ်သက်နေတဲ့ဆိုတဲ့တန်တရားနဲ့ရခိုင်မျိုးသားနဲ့လူငယ်တွေကိုဆက်ပြီးဖမ်းဆီးထိန်းသိမ်းထားတဲ့ပေါ်စိုးရင်ကြောင့်နဲ့ထိန်းသိမ်းထားစဉ်စစ်တပ်ကပစ်ခတ်တာကြောင့်လူသေးဆုံးတဲ့ဖြစ်စဉ်ကိုလွတ်လပ်တဲ့စုံစမ်းစစ်ဆေးမှုတွေနဲ့ဖော်ထုတ်ဖို့ကုလသမဂ္ဂဘက်ကတိုက်တွန်းထားတာရှိပါတယ်။လက်နက်ကင်ပြိပခါအတွက်အရဲသားတွေကိုအကာအကွယ်ပေးဖို့ကိုလည်းကုလသမဂ္ဂလူ့အခွင့်အရေးကော်မရှင်နာမင်းကြီးယုံကတိုက်တွန်းထားပါတယ်ရှင်
။ VOA သတင်းတော်မမေခပ်သတင်းပေးပို့ခဲ့တာဖြစ်ပါတယ်။အခုတစ်ခါမှလည်းရခိုင်ပြည်နယ်မြောက်ပိုင်းမှာဒီကနေ့ဖြစ်ခဲ့တဲ့တိုက်ပွဲအခြေအနေအကြောင်းကိုပြောပြခြင်းပါတယ်။မြောက်မြို့နယ်ရွာဟောင်းတောကြီးရွာမှာဒီကနေ့ညနေပိုင်းကပစ်ခတ်မှုတွေကြောင့်ရွာသား၅ဦးထိခိုက်ဒဏ်ရာရသွားခဲ့ပါတယ်။စွတ်တကကြီးရွာကိုဒီနေ့တနေ့လုံးဝိုင်းထားပြီးတော့ညနေပိုင်းမှာပြစ်ခတ်တာဖြစ်တယ်လို့ရွာကန်တွေကပြောပေမဲ့လည်းတမတော်ဘက်ကတော့အေအေနဲ့တိုက်ပွဲဖြစ်တာလို့ဆိုပါတယ်ဒီကြောင့်အပြည့်စုံကတော့ဆက်သွယ်စုံစမ်းထားတဲ့ကိုနိုင်ကွင်ရင်ကဆက်ပြီးတော့ပြောပြပေးမှာဖြစ်ပါတယ်ဗျာ
မြောက်မြုတ်နယ်ရွာဟောင်းတော်ကြီးရွာဘက်မှာဒီကနေ့ညနေပိုင်းပြစ်ခတ်မှုဖြစ်ပွားခဲ့ပြီးတော့ရွာသားတွေထိခိုက်ဒဏ်ရာရရှိနေခဲ့တာပါဒီပြစ်ခတ်မှုကိုကိုယ်ဆိုင်မြင့်မြင့်တွေ့ရှိရတဲ့မြို့ဦးကောင်းဆရာတော်ဥဝဏတာရက VOA ကိုခုလိုပြောပါတယ်
မဖြစ်ခင်ကတည်းကဦးဇာရင်းနဲ့ရောက်နေတယ်တကစင်မြန်းနဲ့ပြောရမယ်ဆိုလို့ရှိရင်ပန်းမျိုးဖက်ကနေပြီးတော့ညီမတဲမတော်ကနေကားသူကြီးနဲ့လာတယ်ရောက်တာနဲ့သူတို့ကနောက်ဟိုရောတစ်ဖက်ကတနေ့စဉ်တစ်ချက်ကြတယ်ပြီးတော့သူတို့ကကားပေါ်ကနေရွာထဲကိုပြစ်တာပဲဟိုဘက်မှလည်းသူတို့လူပါပဲကျော်လုံးကမနေ့ကတည်းကသူတို့ကအေးရွာကိုဝိုင်းထားတဲ့ဗာတဲ့ရလေတော့မပြီးလို့၃နာရီ၃၀လောက်ကနေပြီးတော့သူတို့လက်လက်ကြီးတွေရောလက်လက်ငယ်တွေရောအကုန်လုံးဒါကလည်းဒီကွေးပြီးတော့ဓာရရတဲ့လူတွေကိုမြောက်ဆေးရုံပေါ်ထားတ
ယ်ရွာဟောင်းတော်ကြီးရွာကိုဝိုင်းထားတဲ့မြန်မာစစ်တပ်ကကလန်းဘော်ကနေလက်နက်ကြီးနဲ့လှမ်းပစ်ခဲ့တာကြောင့်ရွာသားတွေထိခိုက်ဒဏ်ရာရရှိတာလို့ဆရာတော်ကမိန့်ပါတယ်ဒီပြစ်ခတ်မှုဖြစ်စဉ်တွင်ဆရာတော်ရဲ့မော်တော်ကားဟာလည်းပျက်စီးမှုရှိခဲ့တယ်လို့မိန့်ပါတယ်ရွာတွင်လက်နက်ကြီးပြစ်ခတ်မှုကြောင့်ရွာသား၅ဦးကြီးစံထိမှန်ပြီးဒီထဲက၃ဦးကတော့မြောက်ဆေးရုံကိုပို့ဆောင်ခဲ့ရတယ်လို့ကရုဏာလိုင်းတွေးလူဖွဲ့စည်းတာဝန်ရှိသူတို့ကပြောပါတယ
်၃ရောက်နေတာလေခင်ဗျာကျွန်တော်တို့တော့လည်းလာရပြောတာ၄ယောက်လို့ပြောတယ်ဒါပေမဲ့နေရာနေနေလေးတယောက်ကတော့ကြံခဲ့တယ်၃ယောက်ကိုတည်ရခင်ဗျာအမျိုးဆေးဥမှာပါအခုစစ်စစ်မှုတွေတော့ခင်နေပါတယ်ခင်ဗျာကျွန်တော်တို့လည်းအချိန်တွေတော့တိတ်ပြောလို့မရပါဘူးခင်ဗျာတယောက်ကတော့ဒီဗန်လေးတဲ့မဟုတ်ဘူးဒေနာကနေဖြိတာတယ်တယောက်ကလေးလေးတယောက်တော့ပေါင်ပါလူကြီးတယောက်ကတော့ဒီပခုံးပ
ါတမတော်ဘက်ကတိုက်ပွဲမရှိပဲတမင်ပြစ်ခတ်တယ်လို့ဒေရခန့်ဒီဘက်ကစွတ်စွဲနေပြီမဲ့အနောက်ပိုင်းတိုင်းစစ်သနာချုပ်တမတော်ပြောခွေရဘူမူကြီးဝင်းစော်ဦးကတော့အေးအေးနဲ့တိုက်ပွဲဖြစ်ခဲ့တာလို့ပြောပါတယ်
ရောင်းတော့နဲ့မြောင်းသားတွေမှာလည်းလမ်းလုံးတွေတက်ဖွဲ့ဝင်နေတဲ့တော့ပြီးတော့မှဟိုအုတ်ချုံမှုညင်တဲ့အခုသွားတာပေါ့သွားတဲ့အခါမှာမမက်တော့တော့အဲရောင်းတော့တို့ဘာတို့မှာကျွန်တော်တို့လမ်းလုံးတွေတက်ဖွဲ့ဝင်နေသွားတယ်အကုန်လုံးရွာတွေထဲမှာလူတွေရှိတာပေါ့ဒါပေမဲ့ဟလာ၄နာရီဝန်းကျင်မှာကျွန်တော်တို့လုံချုံတက်ဖွဲ့ဝင်နေတာသိစပြီးတာနဲ့လမ်းလုံးညင်ကိုပြန်ရုပ်တယ်ပြန်လာတဲ့အခါမှာအဲရွာတွေကလည်းပြစ်တယ်ရောင်းကုန်းတဲ့ဒီဘက်ဟလာအရှေ့ရောက်ဖက်တောင်ကျောကလည်းပြစ်တာပေါ့နော်လမ်းလုံးတွေလုံးတဲ့အဖွဲတွေကိုပထမတော့မိုင်းခွဲလိုက်တာပေါ့နော်မိုင်းခွဲပြီးတော့မှလက်နက်ငယ်တွေနဲ့ခုနရောင်းတော့ဂုံးနေရနေပြီးတော့ဒါပြစ်တာပေါ့ပြစ်တဲ့အတွက်ကြောင့်မလို့ကျွန်တော်တို့တပ်တွေနဲ့ပြစ်ခတ်မှုအဲဒါလိုဖြစ်တာတော့ရှိတယ်ခင်ဗျကျွန်တော်တို့ကတော့ဘယ်ရောမှကိုပြစ်တာမဟုတ်ဘူးကျွန်တော်တို့လုံချုံတပ်ဖွဲ့ဝင်တွေနဲ့ဆွဲမိုင်းဆွဲတဲ့နေရာကိုပဲကျွန်တော်တို့ကတော့ပြစ်ခတ်တာရှိတယ်ဒါလေးတော့ရှိတယ်ခင
်ဗျအေးပြန်ကြားရေးတာဝန်ခံကတော့မြောက်ဦးမြို့နယ်ရောင်းတော့ရွာသွင်းသူတို့နဲ့တိုက်ပွဲမရှိဘူးလို့ညင်းဆိုပါတယ
်ကျွန်တော်တို့နဲ့တိုက်ပွဲရှိပေါ်တာမရှိဘူးဗျအဲ့ဒီမှာဗမာစစ်တပ်ကနေပြီးတော့သူတို့ဒီတက်တက်နေပြီးတော့ဒါဟိုရန်တန်းပြီးတော့ပြစ်တာပေါ့နော်ရွာတေးကိုသူတို့ဒီကားနဲ့ဖြတ်သွားတယ်ပြီးတော့ရွာပြင်ရောက်တာနဲ့ရွာတေးကိုပြန်ဖြစ်သူတို့အဲ့လိုလုပ်တာ
ရခိုင်ပြည်နယ်တွင်မြမတပ်မတော်နဲ့ရခိုင်လက်နက်ကိုင်အေအေတို့ကြားတိုက်ပွဲဖြစ်ပွားခဲ့ရမှာအရသားတွေထိခိုက်မှုတွေပုံမှန်များပြားလာနေပါတယ်အေအေလက်နက်ကိုင်ဘက်ကအရသားတွေနဲ့ကြေးရွာတွေကိုအကာအကွယ်လုပ်ပြီးသူတို့ကိုတိုက်ခတ်နေတာကြောင့်အေအေလက်နက်ကိုင်တွေကိုဥတည်ပြီးပြန်လည်တုတ်ပြန်ပြစ်ခတ်တယ်လို့လဲတပ်မတော်ဘက်ကဖြေရှင်းချက်ပေးထားပါတယ်ခင်ဗျာ
မြောင်းမြို့နယ်ကရောင်းတော့ချေးရွာမှာလက်နက်ကြီးကြီးစံထိမှန်ခဲ့လို့ရွာသား၅ယောက်ဒီနေ့တန်ရာရခဲ့တဲ့ဖက်သက်ပြီးတော့ကိုနိုင်ကွင်းသတင်းပေးပို့ခဲ့တာဖြစ်ပါတယ်။အခုတစ်ခါတော့ပညာရေးနဲ့ဆိုင်တဲ့သတင်းတပုတ်ကိုပြောပြခြင်းပါတယ်။အထမတန်းမြန်မာသားတင်ဦးမှာပါတဲ့ကုန်းမောင်ခေမဲခွေရဲ့လက်ဆောင်ကဗျာကိုဖြုတ်လိုက်တဲ့ပုံမှာဝေဖန်မှုတွေခြေခြေလောင်လောင်ထွက်လာခဲ့တဲ့နောက်အခုဒီကဗျာကို တော်တော်များများတင်ယူမှာပြန်လဲထဲသွင်းပြထန်သွားမယ်လို့ပညာရေးဝန်ကြီးဌာနကသတင်းထုတ်ပြန်ပါတယ်။ဒါပေမဲ့အခုလိုတင်ယူတစ်ခုကိုအသေးစားအချိန်ယူဆန်းစစ်လေ့လာမှုမလုပ်ဘဲဖြုတ်တာထဲတာတွေလုပ်တဲ့ပုံမှာမကြည်လည်မှုတွေကလည်းရှိနေသေးပါ။ဒီကြောင့်ပြကိုစုံကိုတော့စုံစမ်းမင်းများထားတဲ့ကိုထောင်းခန့်ကသတင်းပေးပို့ထားပါရခင်ဗျာ။
အထက်မှာလည်းမြန်မာစာတင်ယူမှာပါတဲ့ကုန်းမောင်ကေစာစုမေခွေရဲ့လက်ဆောင်ကပြားဟာဆက်လက်တုံးဆွဲတာကိုအားပေးတဲ့ဒလိဖြစ်တာမို့ចောင်းသားနေအတွက်မတင့်လျော်ဘူးဆိုပြီးပညာရေးဌာနကအခုပညာသင်တဲ့မှာဖြုတ်လိုက်တာပါ။ဒါပေမဲ့လည်းဒီလိုမှတ်ချက်တွေကိုတေချာဆန်းစစ်သူတေနာပြုလုပ်တာတွေစစ်တမ်းယူတာတွေမဟုတ်ပဲပညာရေးဌာနဘက်ကဖြုတ်ပစ်ခဲ့တယ်လို့နိုင်ငံတော်သမ္မတရုံးပြောခွင့်ရဦ ဝန်ကြီးဌာနကမနေ့ကသတင်းထုတ်ပြန်ထားပါတယ်။ဘယ်စာတင်နှစ်မှာစပြီးပြထမ်းမလဲဆိုတာအတိအကျတော့ပြောမထားပါဘူး။ဒါပေမဲ့လည်းအခုလိုကြပြတဲ့ပုဂ္ဂိုလ်အတိအကျစမ်းစစ်မှုမလုပ်ဘဲတင်ရိုးညှို့နှံ့ကနေဖြစ်ပျက်တာမျိုးမှာအမားလုံမိတယ်လို့တာဝန်ရှိသူတွေဘက်ကယူဆရင်းအများပြည်သူကိုဝန်ခံတောင်းပန်တင်တယ်လို့ကြပြဆရာများတမကကဆရာတစ္ဆာနီကပြောပါတယ
်။အထူးသဖြင့်တာဝန်ရှိတယ်လေ။တာဝန်ရှိတဲ့သူကရဲဝင်တာဝန်ခံရရမယ်။နောက်ဝန်ခံရရမယ်။တောင်းပန်ရရမယ်။နော်အမမကျွလို့မဘူးဆိုတာဒါရင်းပြရမယ်ဟိုအတိပေးရမယ်တို့လို့ကျင်တာအဲ့ဒါပဲလေအခုဒါလည်းအဲ့လိုပါပဲဒါတော့ तू ကပြန်ထည့်လိုက်တယ်ဆိုရင်ကြည်ပြီလားပြီးပြီလားဒါခုနသူတို့ကျွလို့ငယ်တဲ့အဖြစ်ကပြေပြောက်သွားသလားအဲ့အဲ့ဒါလေးတော့မေးစရာရှိတာပေါ့ကွာဒါပါပဲထည့်တာမထည့်တာကတိပြဿနာမဟုတ်ဘူ
းအောက်ကြီးဆရာဆရာမတွေကိုစစ်တမ်းမကောက်ပဲဓတ်သမားတန်းမှာအတိထည့်တွင်ပြထမ်းနေပေါ်သဘောမကျတဲ့သူတွေလည်းရှိပါတယ်တသမာရန်မြမာစာကျူးရှင်းစရာဥထုံနှုံးဝင်းကသူ့အမြင်ကိုပြောပါတယ်
ကျွန်တော်မစင်တော့မယ်ဆိုလို့ရှိရင်အောက်ခြေတီအကျဉာဏ်တောင်းတာမျိုးသူ့ဝေဒနာပြူတာမျိုးကျွန်တော်တို့ကအခြေကိုအခြေခံကိုဆင်းပြီးတော့လက်ရှိတင်ကြားနေရဆရာကြီးစီကအကျဉာဏ်ယူတာမျိုးလုပ်လိုက်လို့ရှိရင်ဝေကုန်လက်တတာတာပေါ့ဗျာနိုင်ငံတော်ဘတ်ဂျက်တွေလိုနေတဲ့အချိန်မှာဟုတ်ဘူးလားဗျာအခုနောက်ထပ်ထည့်မှာဆိုလို့ရှိရင်လည်းတို့အဲ့တော့ဆန္ဒနာထပ်သွင်းရမယ်လေကျွန်တော်ပြောတာဆန္ဒနာထပ်သွင်းရမယ်နောက်တင်တဲ့ဆရာကြီးတွေလည်းအဲ့တော့အချိန်ကျွန်တော်တို့ကထပ်ပေးရမယ်ကလေးတွေလည်းဟိုထပ်ပြီးတော့ဟိုချက်ရမယ်အဲ့လိုဖြစ်သွားမှာပေါ့
ဒီကဗျာဟာကျောင်းသားတွေကိုစလိတ်တောက်တုံးမှုအားပေးတယ်လို့ဖြစ်နေရဆိုပြီးစလိတ်ဆန့်ကျင်လှုပ်ရှားမှုပြုတယ်ဆရာဝန်တဦးကအကြံပေးတဲ့ပေါ်ဒါဟုအသေးချတုတေသနာစစ်တမ်းမယူပဲပညာရေးဌာနဘက်ကတင်ယူတဲ့ကနေဖြုတ်လိုက်တာလို့နိုင်ငံတော်တမနာရုံးပြောခွင့်ရဦးစော်ထီကသတင်းစာရှင်းလင်းပွဲမှာပြောကြားထားပါတယ်ဆရာဆရာမများအပွဲချုပ်ကအပွင့်ဝင်ဦးမြအောင်ကတော့သူ့အမြင်ကိုအခုလိုပြောပါတယ
်ဆရာကြီးဆရာမကြီးအဲရေးဆွဲခဲ့တဲ့ဒီအတန်းနဲ့ဒီစားနဲ့တင်တော်တယ်လို့ထင်တဲ့ဟာကိုနော်အပြန်နေပြီးတော့ဒီကျွန်တော်တို့ဘာတိုင်းနဲ့မဆိုင်တဲ့ပုံကိုယ်တွေကနေပြောလိုက်လို့ချုပ်လိုက်ရတယ်ဆိုတဲ့ဟာကတော့လုံးဝလက်မခံနိုင်ပါဘူးအဲ့ဒါကတော့ကျွန်တော်တို့ခံပြင်းဆုံးချက်ပ
ါဒီကဗျာဟာအထမတန်းတင်ယွညွန်းနဲ့မှာနှစ်ပေါင်း30နီးပါးပြတ်ထန်းလာတဲ့ကဗျာတပုတ်ဖြစ်ပြီးချစ်ချင်းမြတ်တာတရားကိုရည်ညွှန်းဖွဲ့တည်ထားတဲ့ကဗျာတပုတ်ဖြစ်ပါတယ်အထမတန်းမှာဖြုတ်လိုက်တဲ့မဲခွေရဲ့လက်ဆောင်ကဗျာနေရာမှာတော့ဦးကျော်သမီးမတ်ဤရေးတဲ့အေးခွေမဖန်ကဗျာကိုအစားထိုးခဲ့ပါတယ်ခင်ဗျာ
ပြည်ထောင်စုတော့ကိုထောင်ခန့်သတင်းပေးပို့ခဲ့တာဖြစ်ပါတယ်အခုတခါတော့လာမယ့်စနေညတိုက်ရိုက်လေးလိုင်းအစီအစဉ်နဲ့ပတ်သက်ပြီးတော့အတည်ပြုချင်ပါတယ်ခင်ဗျာ
တော်ရရှင်များရှင်မဲခွေးကြပြားကိုကျမ်းမာရေရှုတော့အရာမသိမ့်တော့ဘူးဆိုပြီးကျောင်းတင်ယူညွန်းနန်းကနေပယ်ဖြတ်လိုက်တဲ့အတွက်အခြေအတင်ပြောတဲ့ဆိုတဲ့တွေလည်းထွက်ပေါ်လာပါတယ်ပညာရေးကဏ္ဍအပါအဝင်မြန်မာနိုင်ငံကအရေးကြီးတဲ့မူဝါဒရေးရာကိစ္စတွေကိုဆုံးဖြတ်ရမှာလူပုဂ္ဂိုလ်တဦးတယောက်ရဲ့သဘောထားအမြင်တွေကလွှမ်းမိုးနေပါသလားအများပြည်သူနဲ့ပတ်သက်တဲ့ဆုံးဖြတ်ချက်တွေကိုဘယ်လိုလူတွေကဘယ်လိုပုံစံမျိုးနဲ့စဉ်းစားဆုံးဖြတ်သင့်ပါသလဲဆိုတာတွေကို VOA ရဲ့စနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်ပါဝင်ဆွေးနွေးမေးမြန်းလူသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-239-382-999 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ bamis@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ညတိုင်းရိုက်လေးလိုက်စီစဉ်ကကြိုဆိုပါရစေ။
ဒါဆိုရင်ဒီနေ့ကျွန်တော်တို့ရဲ့ဒိုင်းရိုက်လေးလိုင်းစီစဉ်မှာပါဝင်ဆွေးနွေးကြဖို့ကိုထပ်မံဖိတ်ခေါ်လိုပါရခင်ဗျာ VOA ကနေကြာသပတေးနေ့ညပိုင်းမြန်မာဘာသာအစီအစဉ်လေးကိုဆက်ပြီးတော့အတန်လွှင့်ပေးနေပါတယ်။အခုတစ်ခါတော့ American ဘက်ကဒီနိုင်ငံတကာသတင်းတပုတ်ကိုပြောပြချင်ပါတယ်။ American ပြည်ထောင်စု West Virginia ပြည်နယ်ဟာတစ်ချိန်ကကြောင်မီသွေးအဓိကထုတ်လုပ်တဲ့ပြည်နယ်ဖြစ်ပါတယ်။ဒါပေမဲ့လည်းကြောင်မီသွေးတွင်လုပ်ငန်းတွေပိတ်သိမ်းလိုက်ချိန်မှာတော့မိုင်းတွေလုံသားအတော်များများအလုပ်လက်မဲ့ဖြစ်ခဲ့ကြရသလိုတချို့ကလည်းတနိုင်တပိုင်းလုပ်ငန်းလေးတွေတီထောင်လာကြပါတယ်။အခုချိန်မှာတော့ပြည်နယ်ဒေသခံတွေဟာအလေးပဲပြေးသွားပြီးတော့အပေါ်ဝင်ငွေပါရကြတော့မဲ့အတန်မွေးမှုလုပ်ငန်းကောင်းလေးတွေလုပ်ခိုင်နိုင်မဲ့အခွင့်အလမ်းတွေရလာကြပါပြီ။ဒါကတော့ပြောင်းမွေးမှုရေလုပ်ငန်းဖြစ်ပါတယ်။ပြည်နယ်တောင်ပိုင်းကပြောင်းမွေးမှုရေလုပ်ငန်းအစပြုလာပုံကိုသွားပြီးလေ့လာထားတဲ့ VOA သတင်းတောက်ဂျူလီတပုတ်ရဲ့သတင်းလွှာကိုတော့မန်နန်းလောင်ကပြောပြပေးမှာဖြစ်ပါတယ်ခင်ဗျာ
။တနေ့မှာပြောင်းမွေးမှုရေသမားတယောက်ဖြစ်လာမယ်လို့မထင်ရတဲ့ James Sifa ဟာသူ့ရဲ့ပြောင်းအောင်လေးတွေကြီးလာတာကိုကြည့်ရင်အားရကျေနပ်နေပါတယ်။စစ်တပ်ကထွက်ပြီးတော့ဆော်လေးလုပ်ငန်းမှာဝင်လုပ်ကင်ခဲ့တဲ့ James ဟာကြောင်မီရေတွင်သူသမားအဖြစ်နဲ့လဲ16နှစ်ကြာအောင်လုပ်ကင်ခဲ့တာပါ။မိုင်းတွင်းနဲ့ပိတ်သွားတော့အလုပ်လက်မဲ့ဖြစ်လာပြီးနောက်ပိုင်းပြားမွေးဖို့ဆုံးဖြတ်ခဲ့တာဖြစ်တယ်လို့အခုလိုပြောပါတယ
်။ A lot of times underground you're working in water and dark conditions and
at times ဘေးမောင်ဆွဆွနေတဲ့ဖြစ်ရောက်မှာအလုပ်လုပ်ရတာတိတ်ကိုစိတ်ပြက်စရာကောင်းပါတယ်။ဒီလုပ်ငန်းကတော့အဲ့လိုမဟုတ်ပါဘူး။တိတ်ကိုစိတ်ချမ်းသာစရာကောင်းတဲ့အလုပ်ပါ။ဟိုးရင်တော့ကမပေးနိုင်လို့တင်လာတဲ့အကျွေးတွေလည်းအခုတော့ဆက်နိုင်ပါပြီ။နောက်ပြီးကျွန်တော်မိသားစုနဲ့မျိုးလေးတွေကိုလည်းအကူအညီပေးနိုင်ပါပြီ။
Appalachian ပြမွေးမြေလုံငန်းကနေဒီအလုပ်ကို Cypha လုပ်ကန်ခွင့်ရခဲ့တာပါဒီအဖွဲ့ကနေရပြောင်းရွှေ့ကြရတဲ့လုပ်သမားတွေနဲ့ဝင်ငွေနှဲတဲ့ဒေသခံတွေကိုအပိုးဝင်ငွေရလာအောင်ပြမွေးမြေလုံငန်းအကြောင်းတင်ကြားလေ့ကျင့်ပေးတဲ့လူမှုရေးအဖွဲ့တစ်ခုဖြစ်ပါတယ် Appalachian အဖွဲ့ကပြမွေးမြေနီလာတွေကိုသတင်းငါးပတ်ကြောင်းအခမဲ့တင်ကြားပေးသလိုပြမွေးမဲ့သူတွေကိုလည်းပြမွေးမြေအတွက်လိုအပ်တဲ့ပစ္စည်းကိရိယာတွေထောက်ပံ့ပေးပါတယ်အဖွဲ့ကပြမွေးမြေကျွမ်းကျင်သူမတ်ကလီလီကအခုလိုပြောပါတယ်
In my previous job I traveled a lot of these areas so for the past 30 years
I've been doing this job for the past 30 years လုပ်ငန်းတွေအနည်း30လောက်မှလုပ်ငန်းတွေပိတ်သိမ်းကုန်တာတွေ့ခဲ့ရပါတယ်အခုခေတ်လူတွေမျှော်လင့်ချက်ကင်းမဲ့လာတဲ့အတိုင်းပါပဲတကယ်လို့များမိသားစုတစုမှာတစ်နှစ်အတွက်ဘိုးဝင်ငွေ5000လောက်ရအောင်ဝင်လာမယ်ဆိုရင်ဒေါ်လာ3000လောက်သာဝင်ငွေရှိတဲ့မိသားစုအတွက်အတော့ကိုများတဲ့ပမာဏဖြစ်ပါလေမိသားစုတွေလည်းချောင်းလည်းဖြစ်သွားတာပေါ့
စီမူထဟောင်းမိုက်ဒေးဗစ်ကတော့ပြားမွေးမြေလုံငန်းကနေအကျိုးအမြတ်အတော်များများတွေ့ရှိလိုက်တာပ
ါ It gives you something to look forward to on a daily basis you're anticipating the growth
ဒီလောက်ကကိုယ့်ရဲ့ပြားအုံလေးကိုကြီးလာပြီလားဆိုတဲ့မျှော်လင့်ချက်စောင့်ကြည့်နေတဲ့နေတိုင်းကိုစိတ်ချမ်းသာမှုရစေတဲ့အလုပ်ပါဘာသာရေးအရာလဲကောင်းမွန်တဲ့လုပ်ငန်းဖြစ်ပါတယ်လူတွေရဲ့အိမ်မွေးခွေးလေးတွေလိုပဲပြားလေးတွေကလူတွေကိုစိတ်အေးချမ်းမှုတွေပေးစွမ်းကြပါတယ်ကျွန်တော်ကတော့ပြားတွေကိုလည်းအတော်ချစ်ပါတယ
်တောတောင်ရင်မြင်နေတာအရာဒီဒေတာဟာပြားရဲအတွက်အကောင်းဆုံးနေရာတစ်ခုလည်းဖြစ်တယ်လို့မိုက်ခ်ကပြောပါတယ
် This area of Southern West Virginia is the largest forage in the world.
West Virginia ပြည်နယ်တောင်ပိုင်းဟာမင်းတွေကျွမ်းနာသိစံတွေစားတဲ့မြက်ရိုင်းတွေအများဆုံးရှိတဲ့ဒေတာဖြစ်ပါတယ်။ဒီဒေတာမှာစီးပွားဖြစ်စိုက်ပျိုးရေးလုပ်ငန်းတွေမရှိတဲ့အတွက်ပိုးသတ်ဆေးတွေလည်းမသုံးကြပါဘူး။ဒီရက်မှာသစ်ပင်ကြီးတွေလည်းရှိတယ်လို့ပဲရည်လဲပေါ်ပါတယ်။ပြားမွေးမြူရဲ့အတွက်အကောင်းဆုံးအနေထားဖြစ်ပါတယ
်။ဒီလိုနေထားတွေကပြားရည်ထုတ်လုပ်ဖို့အကောင်းဆုံးဖြစ်ပါတယ်။ပြားလေးတွေအနေနဲ့ဒီအရက်ကတမူထူးတဲ့သစ်ပင်ပန်းမှန်တွေကဝိရတွေကိုဆုပ်ပြီးတော့ပြားရည်ကောင်းတွေထုတ်လုပ်နိုင်ကြတာပါ Appalachian အဖွဲ့ကပြားမွေးမြူရေးကြီးကြပ်ပေးနေသူတူလည်းဖြစ်အစိုးရဆက်ဆံရေးတွတ်အုပ်ထားလည်းဖြစ်တဲ့ Terry Giles ကလည်းအခုလိုပြောပါတယ
် I look here and I see what used to be a thriving
ရေထားနေတာဒီကကူးမှုဆက်ဆံကြတဲ့ဒီကလူမှုတိုင်းဝိုင်းကိုကြီးလိုက်တဲ့အခါသူတို့မှာစီးပွားရေးအခွင့်အလမ်းတိတ်မများဆဆမရှိတာကိုတွေ့ရပါတယ်ကျမတို့အားပေးနေတဲ့ပြားမွေးမြူရေးလုပ်ငန်းကလူတွေအထက်ရွေးချယ်စရာတွေရလာစေပါတယ်။ဒီရက်ကလူမှုအတိုင်းဝိုင်းအထက်အနာဂတ်မျှော်လင့်စရာတွေလည်းဖြစ်လာစေပါတယ
်။ Appalachian အဖွဲ့ရဲ့အနာဂတ်မျှော်မှန်းချက်ကတော့ West Virginia ပြည်နယ်ပြန်ပြီးတော့ဖွံ့ဖြိုးစီးပင်းလာစေရေးအတွက်အနာဂတ်မျိုးဆက်တွေပါပြားမွေးမြူရေးလုပ်ငန်းလုပ်ကင်လာစေရေးဖြစ်ပါတယ်။အခုလုပ်ကင်ကြတော့မဲ့ပြားမွေးမြူရေးလုပ်ငန်းကတော့ကြောင်မီတွေထုတ်လုပ်ရေးလုပ်ငန်းလို့မဟုတ်ပဲတဘာဝပတ်ဝန်းကျင်အတွက်ကောင်းကျိုးပြုမဲ့လုပ်ငန်းသာမကဒေသခံတွေအတွက်ပါရည်ရှိခံမဲ့စီးပွားရေးလုပ်ငန်းလည်းဖြစ်ပါတယ်ရှင်
။နန်းလောင်ပြောပြသွားတာဖြစ်ပါတယ် VOA ကနေည10နာရီအထိဆက်ပြီးတော့အတန်းလွှင့်ပေးနေပါတယ်။မကြခင်မှာထုတ်လွှင့်ပေးမဲ့အစီအစဉ်ဒုတိယပိုင်းမှာတော့အပတ်စဉ်ကျန်းမာရေးကဏ္ဍဦးအောင်ခင်ရဲ့မြန်မာရေးသုံးသပ်ချက်နဲ့အတူတိုင်းရင်းသတင်းလွှာကဏ္ဍစတာလေးကိုနားဆင်ရဖို့ရှိပါတယ်ခင်ဗျာ။
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနှာစင်နိုင်ပြီးဒီအစီအစဉ်ကိုမနက်8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါဖမ်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာပါ VOA မြန်မာပိုင်းရဲ့2019ခုနှစ်ဇွန်လ13ရက်ခြားသာပြည်နေ့ညပိုင်းအတန်လွင့်အစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။အခုဒုတိယပိုင်းထုတ်လွှင့်ပေးမဲ့အစီအစဉ်တွေကိုတော့ line မီတာ25 32 52ကနေဆက်ပြီးတော့ထုတ်လွှင့်ပေးသွားမှာပါ။ကုညာပိုင်းမှာတော့အပစင်ကဏ္ဍတွေဖြစ်တဲ့ဂျမားရီကဏ္ဍဥအောင်ခင်ရဲ့မြမာရီသုံးသက်ချက်နဲ့အတူ
အများပြည်သူကိုလည်းဒါအရင်ခေအရင်အခါကရှမ်းလူမျိုးတွေရဲ့နေထိုင်မှုအဆင့်တန်းပြဆိုတဲ့ပြရုံနဲ့
ကျောင်းကတော့အပစင်တိုင်းသတင်းလောက်အစည်းအဝေးမှာနှာစင်ရမှာဖြစ်ပါတယ်ဒီတက်ကမှအရင်ဆုံးတော့ဂျမားရီကဏ္ဍကိုထုတ်လွှင့်ပေးသွားမှာပါဒီတစ်ပတ်ဂျမားရီကဏ္ဍမှာတော့သွေးလေးပတ်နာအပိုင်း၃ကိုတင်ပြထားပါတယ်သွေးလေပတ်နာယောဂါကိုတိကျမကုသရင်ပြင်ထန်တဲ့နောက်ဆက်တွဲတွေခံစားရနိုင်ပြီးတော့ကာကွယ်နိုင်တာတချို့တော့ရှိတယ်လို့ကျွမ်းမပညာရှင်တွေကဆိုပါတယ်ဒီယောဂါကိုစောစောမကုရင်ဒါမှမဟုတ်လွဲမစွာကုမိတဲ့ဆိုရင်ဘယ်လိုနောက်ဆက်တွဲတွေဖြစ်နိုင်ပြီးဘယ်လိုကာကွယ်တာတွေရှိနိုင်ပါသလဲဒီကြောင့်ကိုတော့အယူအကျော့အစ်စ်အထူးကုစေတက္ကသိုလ်တက်ရဲ့ဒီစေပညာဌာနပါမောက္ခဌာနမှူးဒေါက်တာချစ်စိုးကိုကိုဝင်းမင်းကမေးမြန်းတင်ပြထားပါတယ်ခင်ဗျာ
ဟုတ်ကဲ့ယူဂျောဆစ်ထုကုဆရာဝကြီးနဲ့ဗမခါဒေါက်တာချစ်စိုးခင်ဗျာကျွန်တော်တို့သွေးလေးပတ်နာအကြောင်းပြီးခဲ့တဲ့အပတ်တွေကပြောတဲ့နေရာမှာဖြစ်ရခြင်းကြောင့်ရင်းတွေလက္ခဏာတွေနဲ့ယောဂါကိုဆုံးဖြတ်ကုသပုံတွေကိုပြောခဲ့ကြပါတယ်ဆရာဒီတစ်ခေါက်တော့ဆရာကြီးဒီယောဂါဖြစ်လာလို့ရှိရင်တည်တည်ချာချာမကုသနိုင်တဲ့အခါမှာပေါ့နော်ဖြစ်လာနိုင်တဲ့နောက်ဆက်တွဲယောဂါတွေနဲ့ဒီအစတွေကကာကွယ်နိုင်ပါမလားပေါ့နော်အဲ့ဒါတွေကိုအဓိကပြောမှာဖြစ်ပါတယ်ဆရာအဲ့ဒီခါကျတော့ဆရာကြီးတကယ်လို့ယောဂါဖြစ်လာချိန်မှာအချိန်မီမကုနိုင်ရင်ဒါမှမဟုတ်လို့ရှင်လဲကုသမှုလွဲသွားရင်ဆရာရေဘလို့နောက်ဆက်တွဲအကျိုးဆက်တွေခံစားရနိုင်လဲ
ဟိုတချို့တွေကဟိုသေဘနာဆိုတော့အစိမ့်တွေနာတာပဲလို့ထင်နေကြတာပေါ့နိဒီကရန်ကတော့ကျူးလီဘနာကလည်းအစိမ့်တွေနာတယ်ပြီးလို့ရှိရင်သူကရောင်ရမ်းမှုတွေကခန္ဓာကိုယ်တစ်ခုလုံးမှာတော့ရှိနေတာပဲရှိနေတဲ့အခါကျတော့တချို့တွေကအဆုတ်ပါတီပြီးတော့အဆုတ်တွေခဲသွားတာရှိတယ်တချို့တွေကျတော့နှလုံးကိုသွားတိုက်ခဲ့ပြီးတော့မှနှလုံးကြွေးကြောပေးပြီးတော့ဆုံးမသွားတာလေပြတ်သွားတယ်လည်းရှိတတ်ပါတယ်။တချို့တွေကျတော့လေသူကြောလေးတွေရောင်းပြီးတော့လက်ထစ်ချစ်တွေပြီးပုတ်သွားတယ်ရှိတတ်တယ်။ဆိုတော့ဒီလေးပနာကရိုးစစ်ကိုအဓိကတက်ခဲ့တယ်ဆိုပေမဲ့ဒီမိခန္ဓာကိုယ်စိတ်ပိုင်းတွေကိုလည်းကလေးစားတွေကိုလည်းထိတတ်တယ်ဆိုတဲ့အတွက်ကအကြီးအကျယ်လို့တယ်။ဒီချာမကုလို့ရှိရင်စိတ်တင်တာကနမချောက်နေတာဖြစ်ရင်ကိုယ်ရင်းအင်္ဂါရှိဖြစ်စီတော့တယ်ပေါ့နော်။နောက်တစ်ခုကတော့ဒီကမြင်လာတာကတော့ရိုးစစ်တွေကနာရီယာကိုဒေရှားဆေးမကူဆိုလို့ရှိရင်နာရီယာနေပြီးမှကောက်သွားတယ်။ကောက်သွားတဲ့အခါကျတော့ဒီခါကြီးလို့မရတော့ဘူး၊ခမင်းတော်ကိုယ့်အကူယူစားလို့မရတော့ဘူးတာတွေဖြစ်တယ်။ဒီကကကျတော့လေခြေောက်တွေထိခိုက်သွားတဲ့အခါမှာထိုင်လို့ထားလို့မရဘူး၊လက်မချောင်းနိုင်တော့ဘူးဆိုတော့ကိုယ့်ရဲ့ quality of life ပါအကျဉ်းကျသွားတာပေါ့နော်။နောက်ပြီးတော့မှလုံလုံနိုင်မှုဆိုတဲ့ကိုမရှိတော့ဘူး။အဲဒီအပေါ်မှာလေရကြလို့ရှိရင်နာရီပေါက်လာပြီးတော့မှအဲ့နာနေစဉ်ကိုပြန်သွားပြီးတော့အဲ့ဆုံးရှုံးနေတည်ဖြစ်တဲ့ချင်းအဲ့တော့ဒါကတော့ဓာတ်ရိုက်ဆူဆူစီပေါ့နော်
ဟုတ်ကဲ့ဆရာအဲ့တော့ဒီဓာတ်ရိုက်မဟုတ်တဲ့သေဝိုက်ဘလူးဆိုးကျူးတွေဖြစ်နိုင်လဲဆရာရင
်ယောဂကိုကုသတဲ့ဆီးဆီးချောင်းလေးနောက်ဆက်တွေဖြစ်တဲ့ချင်းဥမာစတီရိုက်တွေတောက်တာကအမိကမတောက်လို့ရှိရင်ဆီးယူတွေဆီးလို့တွေဖြစ်လာပြီးတော့မှနောက်ဆက်တွေယောဂတွေဝင်လာတာရှိတယ်အဲ့တော့အယိုးတွေပါလာမယ်ပွာလာပြီးတော့မှယိုးတွေချိုးကုန်တယ်အခက်ကြတော့လေခန္ဓာကိုယ်ကုကန်တဲ့တည်းကဝေမနီရဲ့ခါမှာအပြင်ကယောဂပူကြီးကအလွယ်တကူဝင်ရောက်ပြီးတော့ဒုက္ခပေးတယ်။ TV ယောဂဝင်နေလို့စုဆောင်ယောဂပူကြီးဝင်နေလို့ဖြစ်တတ်ပါလေ။ဒါကြောင့်တက်နိုင်တဲ့ပူကြီးကိုကာဝယ်ဖို့တနည်းတစ်ခါကိုစုဆောင်ကာဝယ်ရေးထိုးဖို့လို့တုပ်ကြီးကာဝယ်ရေးထိုးဖို့လို့ပြီးဖို့ကာဝယ်ရေးကိုချူလို့ရဖို့လို့ဒါကြီးကလည်းယူထားဖို့လိုတာပေါ့နော်။အဲ့တော့နာနာတက်တာအောင်ဆိုပြီးတော့မှတချို့တွေကလုတ်တတ်တယ်။အကဲသေးကျော်သေးလေးပဲဝယ်တောင်းနေပြီးတော့မှဒါကခုခံတဲ့ကိုထိမဲ့ရိုးရိုးစစ်စစ်ကြီးကျတော့မတော့ဘူး။အဲ့ဒါတွေကတော့ဝင်မူလေလို့ခိုင်းတာလေလို့ပြောကြပါလေ။ဟိုအနာတက်တာမဲ့ပြင်းစလုံးလို့ဆက်ကလိုဖနစ်တူဒါဒီပဲကိုယ့်အကူတောက်တယ်လေရှိတယ်။ အဲ့ဒီကဒီရှေ့ကြီးမှာတော်လေးကိုထိခိုက်နိုင်တယ်ဆိုတာလည်းသိပြီးဖြစ်ပါတယ
်ဟုတ်ကဲ့ဆရာအဲ့တော့ချောညစ်သူတွေနဲ့စနစ်တကျကုသဖို့လိုတာပေါ့ဆရာနော်အဲ့တော့ဒီနေရာမှာဆရာရဲ့အခုလိုဒီအခြေအနေစိုးစိုးဝါမဖြစ်ရအောင်အစကတည်းကကာကွယ်နိုင်တဲ့အနေအထားရောရှိလားဆရာမျိုးရွာတော့ကာကွယ်လို့မရဘူးပေါ့နော်
စားရတဲ့ကာကွယ်နိုင်တဲ့အနေအထားဆိုတာကတော့ဒီရိုးချောစိတ်ယောဂါကြီးညာစုကဦးကြောင့်ဖြစ်တာပေါ့ပဲနဲ့ဒီဗီဇာနဲ့ပတ်ဝန်းကျင်နဲ့ဖြစ်တဲ့ယောဂါကြီးဆိုတော့ကာကွယ်ရတယ်လေခေတ္တကဒီမှာကိုမွန်မိုင်းရဲ့မှာဖြစ်တဲ့လူရှိတဲ့ဆိုရင်တော့ကိုလည်းကျူစစ်ပြီးတော့ရှိနိုင်မလားလို့ကျူတည်လို့ရတာပေါ့နော်ကျူတည်လို့ဒီသွေးတွေရှိနေတယ်ဆိုလို့ရှိရင်တော့ငါကပြောတယ်ခန္ဓာကိုယ်ကိုထိတဲ့နေမယ်အပြည့်မကြည့်ဘူးသူပြီးတော့ဆောင်ရမှာပေါ့အရင်တို့စိလိတို့ဒီလိုပဲသွားရလို့ငါကစားတော့ဒီထိတဲ့နေတဲ့စားတဲ့ရှောင်းမယ်ဆိုရင်လည်းကိုဖြစ်မလာအောင်တော့ကာဝင်နေပါလေအဲဒါပေမဲ့ငါဖြစ်တော့သူကအဲဘဝကိုဖြစ်ချင်လို့ဖြစ်လာတဲ့ပုံစံကိုစာလို့ပါလို့ပဲပေါ့နော်။ဖြစ်လာတဲ့အခါမှာကျူတည်ပြီးတော့ကျူကဘဝနည်းနည်းတော့ခက်ခဲ။အလုပ်လုပ်ကြလဲဆိုတော့ဒီကောက်ကွေးမသွားခင်ပြုမြတဲ့အဆင့်မရောက်ခင်စဖြစ်တာတစ်လအတွင်းပြုလို့ရှိရင်တော့သူကကြောက်ကြဲစီဖြစ်ကြတယ်။၆လကျော်မှပြုရင်တော့မပြောက်တော့ပဲလို့လုံးစီးသွားတယ်တဲ့ပေါ့နော်။အဲဝင်းဒူးပြီးရဲ့လို့ခေါ်တာပေါ့နော်။စလို့ရနိုင်တဲ့အခြေအနေရှိတယ်။အခြေအနေကိုပြီးအောင်ဖန်နိုင်တာလေကာဝင်းတူလို့ပဲပေါ့နော်။ကောက်ကွေးမသွားအောင်ကျားရစီမတော်အောင်ကဝေးလို့
ဟုတ်ကဲ့ဆရာကြီးအဲ့တော့အခုလိုဒီအချိန်မီကုသနိုင်ဘုရားအရေးကြီးတဲ့ခါကျတော့ကုသမှုနောက်မကြအောင်လို့ဆရာကြီးဘလို့ကကွယ်တယ်လဲ
ကိုကိုကိုကြည့်နေပြီးတော့နာတာကြိုက်ကြတာရောင်တဲ့အဆင့်ရောရှိသလားဖောင်းနေသလားဖြစ်နေသလားနာနေလေးကတလားကျော်လာပြီလားဆိုလို့စောင့်ကြည့်နေပြီးတော့မှဖြစ်တဲ့နဲ့ကိုကကိုကိုဆွေးလေးတောက်ဒီဆွေးလေးတောက်နဲ့တလားနလားကြာတော့တာမျိုးလို့ဒီဆရာမိသားစုဆရာဝန်လေးနဲ့ဆွေးလေးထိုးနေတဲ့တလားနလားကြာတော့တာဖြစ်နေတယ်ဖြစ်ပြီးရင်တလားနလားကျင်းမှာရိုးရိုးစစ်ဆရာဝန်နဲ့ပြနေပြီဆိုရင်အရှိရှိစူးစူးတွေကိုကောက်ပြီးသွားမှာကိုပေါ့ကြာကြီးစီးကူရမှာကိုကောက်ပြီးပြန်ဖြစ်တာပေါ့နော်ဟုတ
်ကဲ့ဆရာအဲ့တော့အခုလိုဒီသွေးလေးဘန်နာနဲ့ပတ်သက်လို့ကျွန်တော်မမေးမိတဲ့တခြားအရေးကြီးတဲ့ချက်ကောပြောဖို့ရှိအောင်လဲဆရာ
သွေးလေးဘန်နာနဲ့ပတ်သက်လို့ဆိုလို့ရှိရင်တော့ဒီကုလုံးတွေကတော့နောက်ပိုင်းမှာကဘာနဲ့လမ်းတူကုလုံးတွေအလုံးကကဘာပြီးမှလည်းပြင်းပြင်းထန်ထန်လို့ရှိပြီပေါ့နော်ဒီကုဝဲခက်နေတာကဇီးတွေကနည်းနည်းရှိတယ်လေဒီကကြတော့တခါထိုးလို့ရှိရင်စီးသလုံးကို၄သိန်းလောက်ကနေပြီးတော့စီးသလုံးကို15သိန်းလောက်အောင်ဖြည့်။နောက်တစ်ခုကကြတော့သူကတခါထိုးရင်လည်းမဖြည့်ပဲနဲ့နှစ်ပတ်တခါတို့တစ်လတခါတို့တစ်သက်လုံးထိုးရတဲ့စီးလည်းဖြစ်နေတာပေါ့နော်။အဲတော့ဒီကမှာတချို့လည်းသူကဒီနာကိုကြည့်ပြီးတော့မှမတက်နိုင်တော့ဘူးထင်ပြီးတော့မှအရှင်းမပြဖြစ်တယ်လည်းရှိတယ်။အဲတော့ကိုကတကယ်လို့တက်နိုင်နေဆိုလို့ရှိရင်တော့ဒီစီးလေးကိုထိုးခြင်းနဲ့ဆိုတဲ့အကြောင်းကိုပြောပြရင်တော့ဆရာတို့ကလည်းညွှန်ပေးလို့ရတယ်။ဟောလဲဆိုဆရာတို့ကလည်းညွှန်ပြီးတော့လူနာလည်းမတက်နိုင်ဘူးဆိုပြီးလက်စီရင်ပြလက်စီရင်ပြပါသလိုရှုအကူတုံးကြီးကြတော့လည်းပြောမပြတာကြီးလည်းရှိတာပေါ့နော်။ဒီကအကူတုံးလို့ခေါ်တဲ့တောင်းကုန်အကူတုံးလေးပေါ့နော်။အဲ့ရှိ
တယ်။ဟုတ်ကဲ့ဆရာ။အဲ့တော့နောက်ထပ်ရောဖြည့်ဆွတ်ပြောချင်တာရှိသေးလားဆရာ
။အဲ့ဆက်ကကြတော့လေဒီလေးဘဏ္ဍာကိုပါမပြီးတော့ဖြည့်ကုန်ကြတာကြီးလည်းရှိတယ်။ရှိရတာကဟိုပူလေးဘဏ္ဍာကိုဒီလေးဘဏ္ဍာလို့ထင်ပြီးတော့မှဒီလေးဘဏ္ဍာစီပြီးတဲ့အခါမှာဒီလေးဘဏ္ဍာစီကပြင်းတာပေါ့နော်။ဒါတကယ်ယောဂပြင်းလို့စီပြင်းပြင်းတော့ရတော့ပြည်သာမရှိဘူး။ဒီပူလီဝနာလိုမျိုးပဲလည်းထိုးလည်းပြောင်းမယ့်အမျိုးကိုမှပြီးတော့မှဒီလက်ဆူနမိုက်တို့မတူဖက်စီတို့တောက်ရပြီဆိုလို့ရှိရင်တော့မလူဝဲနဲ့ဆူတို့တွေဖြစ်လာတာတို့ဒီကဘွားရောင်လာတို့ဖြစ်တဲ့အခါကျတော့အဲဒီလေတစ်ပတ်ကကြည့်ရှားဖို့လိုတယ်ပေါ့လေ
။ဟုတ်ကဲ့ကျေးဇူးများတင်ပါတယ်ဆရာ
။ကိုမဲစီစဉ်တင်ဆက်တဲ့ပတ်စဉ်ချမ်းမာရေးကဏ္ဍကိုနားဆင်ကြရတာဖြစ်ပါတယ်။တိုင်းရင်းသတင်းတော်အစီအစဉ်ကိုမကြာခင်မှာထုတ်လွှင့်ပေးသွားဖို့ရှိပါတယ်။ဒီမတိုင်ခင်တော့အခုဥအောင်ခင်ရဲ့မြန်မာရေး30ချက်ကိုနားဆင်ရမှာဖြစ်ပါတယ်။လော်ကော်မျိုးကဗိုလ်ချုပ်ဆန်ချီရုပ်ကိုဖယ်ရှားပေးဖို့ကြားပြည်သူတွေဆန္ဒပြတောင်းဆိုတဲ့သတင်းဟာလူသိများပါတယ်။လူလိုက်ရရကလေးကအဖိနှိတ်ခံနိုင်ကြင့်ခံပေါ်မှာနေခဲ့ရတဲ့ကြားပြည်နယ်အကြောင်းကိုဥအောင်ခင်ကရေးသားပြီးတော့ကိုညာဝဲအောင်နဲ့အတူတင်ပြပေးထားပါတယ်ခင်ဗျာ။
ဖျားပြင်းနဲ့လိုက်ကောမြို့တော်မှာထားတဲ့ဝကြောအောင်စံချေးရုပ်ကိုဖယ်ရှားပေးဖို့တောင်းဆိုတဲ့ဒေသခံပြည်သူလူထုကိုဖေဖော်ဝါရီလကရဲကအကြမ်းဖက်နှိမ်နင်းတဲ့အတွက်စာနာပြသူ20ကျော်ဒဏ်ရာရရှိတယ်ဆိုတဲ့သတင်းကြောင့်ဖျားပြင်းနယ်ကိုအာရုံစိုက်လာကြပါတယ်စာနာပြပွဲမှာပါဝင်တဲ့ကရင်ပြည်လူငယ်6ဦးကိုမေလ31ရက်နေ့မှာရဲတပ်ဖွဲ့ကဖမ်းဝရမ်းထုတ်ထားပါတယ်စာနာပြပွဲမှာလူပေါင်း9000ကျော်ပါဝင်ပါတယ်2020မှာဦးသိန်းစိန်အစိုးရနဲ့အပြစ်အခတ်ရစဲထားတဲ့ KNPP ကရင်ပြည်အမျိုးသားတိုးတက်ရေးပါတီကလည်း ပူဂျုံအောင်ဆန်းကြီးကိုကောက်ဝဲပါတယ်ပူဂျုံအောင်ဆန်းဟာမြန်မာတွေရဲ့ခေါင်းဆောင်မြန်မာလွတ်လပ်ရေးပြည်သူကဖြစ်ပေမဲ့တိုင်းရင်းသားခေါင်းဆောင်မဟုတ်ဘူးလို့ကရင်အမျိုးသမီးအဖွဲ့ကဆိုပါတယ်နေရမှာမနေနိုင်အောင်တိုင်းရင်းသားတွေကိုအနှစ်80လောက်အကြမ်းဖက်ခဲ့တဲ့စစ်တပ်ကိုတီထောင်တဲ့ပူဂျုံအောင်ဆန်းကိုခေါင်းဆောင်အဖြစ်အတိအမှတ်မပြုနိုင်ဘူးလို့ကရင်အမျိုးသမီးအဖွဲ့ကဆိုပါတယ်တိုင်းရင်းသားအရေးတဲ့ဗိုလ်ချုပ်အောင်ဆန်းကျေးရွာကပိုပြီးအရေးကြီးနေတယ်လို့ From War to Peace in Kaya State ဆိုတဲ့စာရမှာ Tom Kramer, Oliver Russell နဲ့ Martin Smith တို့ကသုံးသပ်ထားပါတယ်
။ပြည်နယ်ခုနှစ်ခုထဲမှာကယားပြည်နယ်ဟာအသေးဆုံးဖြစ်ပြီးလူဦးရေ3သိန်းလောက်သာရှိပါတယ်။ကရင်ကရင်နီကယားကယန်းပို့အုပ်စတဲ့လူမျိုးစုတွေနဲ့နေထိုင်တဲ့ဒေသဖြစ်ပါတယ်။ကရင်နီအမျိုးသားခေါင်းဆောင်ဦးဘီတူရဲတပ်ဖြတ်ခံရတဲ့1948ခုဩဂုတ်လ9ရက်နေ့ဟာကရင်နီတော်လန်ရင်းနေ့ဖြစ်ပါတယ်လက်နက်ကင်တော်လန်ပုံကံမှုကြောင့်ကရင်နီပြည်နယ်ကို1951မှာကယားပြည်နယ်အဖြစ်အစိုးရကအမည်ပြောင်းပါတယ်လွတ်လပ်တဲ့အစဉ်အလာရှိတဲ့ကရင်နီကိုကယားလို့ပြောင်းလိုက်ရင်အစဉ်အလာလဲမေးမိန်သွားလိမ့်မယ်လို့တွက်ထားပုံရပါတယ်လက်နက်ကင်တော်လန်နေတဲ့ကရင်နဲ့ကွဲပြားသွားအောင်ကရင်နီကိုကရားလုတ်ပစ်လိုက်တာဖြစ်ပါတယ်ကရားဟာလူများစုဖြစ်ပေမဲ့ကရင်နီပြည်နယ်လို့သာအတိအမှတ်ပြုကြတာများပါတယ
်ကရင်နီဒေသကိုအရင်ဆုံးဒုက္ခပေးတာလောပီတရေအားရက်စစ်ပါဘလူးချောင်းကိုဆယ်ပိတ်ပြီးရက်စစ်တာအားထုတ်ယူတာမို့ဘလူးချောင်းရေအားရက်စစ်လို့လည်းခေါ်ပါတယ်ပေါ်ထွက်လာတဲ့ရေလောင်ကန်ကိုမိုးပြဲဆဲလို့ခေါ်ပါတယ်ရှမ်းနဲ့ကရင်ပြည်နယ်အကြားမှာတည်ရှိပြီးအနံ၃မိုင်အလျား38မိုင်ရှိတဲ့ဆယ်ကြီးဖြစ်ပါလေ။ကရင်ပြည်ကျေးရွာတရားကျော်ရွှေပြောင်းပေးရလို့လိုအပ်တဲ့ပံ့ပိုးမှုနဲ့လျော့ကြေးမရပါဘူး။လောပိတရေအားလျှက်ဆက်ဟာဒေသခံတွေကိုကောင်းကျိုးမပေးပါဘူး။မိုးခေါင်လို့ရေအားလျှက်ဆက်ဆက်ရုံပုံမှန်လေပတ်ဖို့အခက်အခဲဖြစ်လာရင်ဆက်ရုံအထက်ပိုင်းမှာချောင်းရေသုံးခွင်ကိုအမိန့်ထုတ်ပြီးကန့်တက်လိုက်ပါပဲ။မဆလာအစိုးရအဖို့လျှက်ဆက်ဓာတ်အားထုတ်လို့ရေးဟာဒေသခံလေသမားတွေရဲ့လိုအပ်ချက်တွေပိုပြီးအရေးကြီးနေတယ်လို့ဆိုပါပဲ
ပထမဆုံးလက်နက်ကိုင်အဖွဲ့ဖြစ်တဲ့ KNPP ကရင်ပြည်အမျိုးသားထွတ်တဲ့ရေးပါတီကခွဲထွက်သွားတဲ့ကရားလက်နက်ကိုင်တပ်ဖွဲ့၅ဖွဲ့လောက်ရှိပါတယ်စေအစိုးရဟာဒီတပ်ဖွဲ့လေးတွေနဲ့အပြစ်ရက်ပြီးကရားပြည်နယ်အထူးဒေသ၃ခုသတ်မှတ်ပေးပါတယ်အဲ့ဒီအဖွဲ့တွေကိုအမျိုးသားညီလာခံတက်ရောက်ခွင့်ပြုပြီးကြံ့ဖို့ပါတီဟာကရားပြည်နယ်မှာအကြီးအကျယ်စည်းရုံးရင်းဆင်းပါတယ်ကရားပြည်နယ်ဟာစစ်တပ်နဲ့ကြံ့ဖို့လွှမ်းမိုးတဲ့နယ်မြေဖြစ်လာပါတယ်။နောက်တော့ဒီအဖွဲ့တွေကိုနေကြားစောက်တပ်သို့မဟုတ်ပြည်သူစစ်အဖြစ်အစိုးရကအသွင်ပြောင်းလိုက်ပါတယ်။ကရားအပြစ်ရက်အဖွဲ့တွေဟာစီးပွားရေးကိုအဓိကလုတ်ကင်ကြတာမို့ပြည်သူလူထုယုံကြည်မှုကိုမရရှိကြပါဘူး။တကယ်တော့အပြစ်ခတ်ရက်စဲပြီးစီးပွားရေးရှာကြတဲ့သဘောဖြစ်ပါတယ
်။2010မှာအစိုးရနဲ့ KNPP အပြစ်ရက်သဘောတူညီချက်ရယူပြီးတဲ့နောက်ပိုင်းကရားပြည်နယ်အခြေအနေဟာအရင်လောက်မဆိုးတော့ဘူးလို့သိရပါတယ်ဒါပေမဲ့အရင်ကလည်းအပြစ်ရသဘောတူချက်ပြပြဘူးတာကြောင့်စိတ်မအေးနိုင်ပဲဖြစ်နေရပါတယ်ဒုက္ခတွေအများအပြားနေဆက်မှာရှိနေစေဖြစ်ပါတယ်အပြစ်ရထားပေမဲ့ငြင်းရမ်းမှုကင်းမဲ့နေပါတယ်အစိုးရတိုင်ရင်24ရင်းနေရာချထားတဲ့အပြင်စစ်တပ်လက်အောက်ခံကရားလက်နက်ကင်တွေလည်းရှိပါတယ်စစ်တင်နန်းကြောင့်ဖရူဆိုမြို့နယ်မှာဖွင့်လှစ်ထားတာကိုကြည့်ရင်စစ်တပ်သွားမှုဖို့ရည်ရွယ်တဲ့သဘောရှိပါတယ်တလို့အခြေအနေမှာပြင်ပကရင်းနှီးမြှုပ်နှံမှုတွေကရားပြည်နယ်တွေလှိမ့်ဝင်လာပါတယ်ဒုက္ခတွေတွေလည်းတောင်းချီရှိနေစေဖြစ်ပါတယ်မြေယာသိမ့်ပိုက်မှုတွေများပြားလာပါတယ်လက်နက်ကင်အဖွဲ့အစည်းနဲ့ပတ်သက်သူတွေစီးပွားရေးလှုပ်ကြီးကြီးပွားချမ်းသာနေကြပါတယ်ဖက်ဒရယ်နီးနဲ့နိုင်ငံရေးအဖြစ်ရှာမယ်လို့အားလုံးပြောနေပြီးမဲ့လက်တွေ့ပြောင်းလဲမှုမတွေ့ရပါဘူးပြည်သူ့ဘဝကတော့မပြောင်းမလဲအရင်အတိုင်းပဲဖြစ်နေပါတယ်ဒါကြောင့်ကရားပြည်နယ်မှာအပြည့်ရထားတဲ့အတွက်လက်နက်ကင်အဖွဲ့အစည်းတွေသာအကျိုးခံစားနေရပါလိမ့်ခင်ဗျာ
ဒီမရေးသုံးသပ်ချက်အစီအစဉ်ကိုဦးအောင်ခင်ကကုညာဝဲအောင်နဲ့တူတင်ဆက်ပေးသွားခဲ့တာဖြစ်ပါတယ်အခုတစ်ခါတော့တိုင်းသားနယ်စပ်တွေတိုင်းမှာဖြစ်ပေါ်နေတဲ့အခြေအနေတွေကိုတင်ဆက်ပေးထားတဲ့တိုင်းသတင်းတော်အစီအစဉ်ကိုတင်ဆက်ပေးမှာပါဒီအစီအစဉ်ကိုတော့ထိုင်းခြေဆိုင်တိုင်းသတင်းတော်တွေကပေးပို့ထားတာဖြစ်ပါတယ်ခင်ဗျာ
အ ပတ်စဉ်တင်ဆက်သွားမယ်တန်ရင်တင်းလွာကကျဆိုပါရယ်မြန်မာနိုင်ငံတဝမ်းတန်ရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တန်ရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ်
မင်္ဂလာပါရှင်ကျမကအမိပါဖီဘာဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်းသတင်းလွှာမှာနားဆင်ရမှာတွေကတော့ပုံနာကျုံမြို့နယ်ပေါတော်ပြင်ကျေးရွာဘုန်းတော်ကြီးကျောင်းမှာခိုးလုံနေတဲ့ဒုက္ခသည်တွေကိုစစ်တပ်ကနေဝင်ရောက်စစ်ဆေးခဲ့ပါတယ်ချင်းပြည်နယ်ဝင်ကြီးဦးစိုးထက်နဲ့စီပင်ဝင်ကြီးဟောင်းစလိုက်အိုက်ဆက်ခင်တို့ကိုအွန်လိုင်းကနေတဆင့်ချင်းချောက်ခံရမှုကိုစုံစမ်းစစ်ဆေးနေပြီးအရေးယူသွားမယ်ဆိုတာနဲ့မွန်ပြည်နယ်လမိုင်းမြို့အတွင်းကတရားမဝင်ငွေစုငွေချေးလုပ်ငန်းကနေပြဿနာဖြစ်ပွားခဲ့တဲ့အခြေအနေအကြောင်းတွေကိုကြားကြားရမှာပါရှင
်။ကျမကနန်းဟောင်းပါရှင်တည်င်းတွေကိုနိုင်ကုန်းအိမ်နဲ့အတူတင်ဆက်ပေးသွားမှာပါ။ရခိုင်ပြည်နယ်ပုံနာကျွမြို့နယ်ပောက်တော်ပြင်ကျေးရွာဘုံတော်ကြီးကျောင်းမှာခေါ်လုံနေကြတဲ့ဒုက္ခသည်တွေကိုစစ်တပ်ကဝိုင်းထားရာကနေဇွန်လ17ရက်နေ့နေ့လယ်ပိုင်းမှာအာဏာပိုင်တွေကဝင်ရောက်စစ်ဆေးခဲ့ပါတယ်စစ်တပ်ကအရာရှိ5ဦးအပါအဝင်လှမကနဲ့ရဲတပ်ဖွဲ့တို့ပူးပေါင်းအဖွဲ့ကကြောင်းထဲဝင်ရောက်စစ်ဆေးခဲ့ပေမဲ့ဒုက္ခသည်တွေကိုတစုံတရာမေးမြန်းတာမရှိဘဲဓာတ်ပုံတချို့ရိုက်ယူသွားတယ်လို့စခန်းတာဝန်ခံဆရာတော်ဦးအာရခကမိန့်တော်မူပါတယ်ဘုံကြီးကျောင်းအတွင်းအေအေတပ်ဖွဲ့တွေစစ်ရှောင်ရွာသားတွေနဲ့ရောနှောပြီးရှိနေတယ်ဆိုတဲ့သတင်းအရတပ်မတော်ကနေစစ်ဆေးတာဖြစ်တယ်လို့အမျိုးသားလွတ်တော်ကိုယ်စားလှယ်ဦးခင်မောင်လကပြောပါရယ်အဲ့ဒီဘုံတော်ကြီးကျောင်းမှာစစ်ဘေးဒုက္ခသည်900နီးပါးခိုလုံနေပြီးဇွန်လ10ရက်နေ့ကတည်းကတပ်မတော်နဲ့လက်အောက်ခံအင်အား200ခန့်ကကျောင်းကိုဝိုင်းပြီးစစ်ဆေးဖို့ပြင်ဆင်ခဲ့ပေမဲ့ကျောင်းထိုင်ဆရာတော်ကြီးတွေကလက်နက်မပါဘဲအရက်ဝတ်နဲ့လာရောက်စစ်ဆေးဖို့တောင်းဆိုခဲ့ပါတယ်အစိုးရတပ်ဖွဲ့ဝင်တွေဟာတိုက်ပွဲဖြစ်ပွားရာဒေသကရခိုင်ကျေးရွာတချို့ကမကြာခဏဝင်ရောက်စစ်ဆေးမှုတွေရှိနေပြီးလွန်ခဲ့တဲ့လကရတိတောင်မြို့နယ်ကြောက်တန်းကျေးရွာကရွာသားတွေကိုစာတင်ကျောင်းမှာခေါ်ယူစစ်ဆေးစဉ်ပြစ်ခတ်မှုဖြစ်ပွားပြီးရွာသား9ဦးသေဆုံး10ဦးဒဏ်ရာရရှိခဲ့ပါတယ
်ချင်းမြင့်နယ်ဆိုရဖွဲ့စီပင်တာယာရေးဝန်ကြီးဦးစိုးထက်နဲ့စီပင်ဝန်ကြီးဟောင်းစလိုက်အိုင်ဆက်ခင်တို့ကိုအွန်လိုင်းကနေတဆင့်ချင်းချခံရမှုကိုစုံစမ်းစစ်ဆေးနေပြီးခိုင်လုံတဲ့အသက်တွေသောက်စာရရှိပြီဆိုရင်အရေးယူသွားမယ်လို့ဝန်ကြီးဦးစုထက်ကပြောပါတယ်။အွန်လိုင်းကနေတဆင့်ချင်းချောက်သူတွေဟာရခိုင်လက်နက်ကန်အဖွဲ့အေအေကိုထောက်ခံသူတစုနဲ့ပလက်ဝါမျိုးပေါ်ရှိတဲ့အစိုးရဝန်ထမ်းတချို့လည်းပါဝင်နေပြီးဒေသတွင်းစုပူအောင်လူမျိုးရေးမုံသေးရေးဖြစ်ပေါ်အောင်ဖန်တီးသူတွေကိုလက်ခံစရာအကြောင်းမရှိဘူးလို့ဝန်ကြီးဦးစုထက်ကပြောပါတယ်။ဒီကိစ္စနဲ့ပတ်သက်ပြီးတော့ခုမီချင်းမျိုးနွယ်စုများရေးရာပေါင်းစပ်ညှိနှိုင်းရေးကော်မတီ KACC ကနေအသက်အန္တရာယ်ချင်းချောက်မှုပြုလုပ်တဲ့လုပ်ရပ်ကိုပြင်းထန်စွာကာကွယ်ကြောင်းဇွန်လ10ရက်နေ့ကကြေညာချက်စောင်ထုတ်ပြန်ခဲ့ပါတယ
်။မွန်ပြည်နယ်မှာလာမယ့်မိုးရာသီကာလမှာရင်ဆိုင်ရမယ့်သဘာဝဘေးအန္တရာယ်အတွက်ကြိုတင်ပြင်ဆင်မှုတွေဆောင်ရွက်ထားပြီးဖြစ်တယ်လို့မွန်ပြည်နယ်ဝန်ကြီးချုပ်ဒေါက်တာအေးဆန်ကပြောပါတယ်။မွန်ပြည်နယ်ဦးစီးဌာနရုံးမှကယ်ဆယ်ရေးပစ္စည်းအိမ်ထောင်စု1000စာနဲ့တထုံခရိုင်ဦးစီးဌာနမှာအိမ်ထောင်စု800စာမြို့နယ်ဦးစီးမူယုံ9ယုံမှာကယ်ဆယ်ရေးပစ္စည်းအိမ်ထောင်စု10စုစာစုဆောင်ထားတယ်လို့သူကဆိုပါတယ်။မွန်ပြည်နယ်ရှိဘေးလင်းမြို့နယ်ရေးမြို့နယ်နဲ့တထုံခရိုင်အတွက်ဆက်တက်ဖိုင်ဘာလေး16စီးနဲ့တက်ကယ်အင်ဂျီ365ထည့်ကိုလည်းသက်ဆိုင်ရာသဘာဝဘေးအန္တရာယ်စီမံခန့်ခွဲရေးကော်မတီထံဖြန့်ဝေထားပြီးဖြစ်တယ်လို့ဝန်ကြီးချုပ်ကရှင်းပြပါရယ်ပြီးခဲ့တဲ့2018ခုနှစ်ဇူလိုင်လအတွင်းကမိုးတီထန်စွာရွာသွန်းမှုနဲ့ညစ်ရင်မြင့်တက်မှုကြောင့်မွန်ပြည်နယ်မှာပျက်စီးဆုံးရှုံးမှုတန်ဖိုးကျပ်သိမ်းပေါင်း6000ကျော်ရှိခဲ့ပါရယ်
ရှမ်းပြည်နယ်တောင်ပိုင်းမိုင်းကန်မြို့နယ်နိုင်ရအုပ်စုဝန်ခန်းနာရွာမှာကြောင်မီသွေးသူ့ဘော်ဖို့ပြန်လည်စီစဉ်လာမှုကိုမိုင်းကန်တန်ကတော်တွင်လည်းလူထုအား900ခန့်ကနေမိုင်းကန်မြို့အောင်မင်္ဂလာကျောင်းတိုက်မှာတွေ့ဆုံခဲ့ကြပြီးဇွန်လ17ရက်နေ့မှာတော့အချက်3ချက်ပါတဲ့ကန့်ကွက်ကြောင်းကြေညာချက်တစ်စောင်ထုတ်ပြန်လိုက်ပါတယ်။အဲ့ဒီကြေညာချက်မှာကျောင်းမီသွေးသူ့ဘော်ရေးစီမံကိန်းဟာဒေသခံလူထုစိုက်ပျိုးရေးအတွက်အထူးအားထားရတဲ့နိုင်ရချောင်းကရွှေထွက်ဦးကိုပြည့်စည်စေမဲ့ဖြင့်လူထုကျမ်းမာရေးကူပါထိခိုက်စေမှာဖြစ်တဲ့အတွက်ဘဲကုံမီမစိုးကျောင်းမီသွေးသူ့ဘော်ဖို့လာရင်တော့ဥပဒေပေါင်းသွင်းကနေစန့်ကျင်ကန့်ကွက်သွားမှာဖြစ်ကြောင်းပါရှိပါတယ်။ကျောင်းမီသွေးသူ့ဘော်ခွေရထားတဲ့ဟိမ့်မြတ်တာအောင်ပြည်ဟိမ့်ကုမ္ပဏီကို2018ခုနှစ်ကမိုင်းကန်လူစုထောင်နဲ့ချီစန့်ကျင်ကန့်ကွက်ဆန္ဒပြခဲ့ကြလို့2018ခုနှစ်မှာကုမ္ပဏီကနေကျောင်းမီသွေးသူ့ဘော်ရေးစီမံကိန်းရပ်တန့်ခဲ့ရာကနေအခုနှစ်မှာတော့ကျောင်းမီသွေးသူ့ဘုလှုပ်ရှားလာခဲ့တာပါ
ကရင်ပြည်နယ်ဖအံမြို့နယ်မှာ UHM ကုမ္ပဏီကတာဝန်ယူဆောက်လုပ်တဲ့ကန်နန်လန်စီမံကိန်းကိစ္စနဲ့ပတ်သက်ပြီးလွှတ်တော်ကအတည်ပြုထားတဲ့လုပ်ငန်းအစီအစဉ်တွေနဲ့
မြေပြင်လက်တွေ့ဆောင်ရွက်နေမှုတွေကွဲလွဲမှုရှိတဲ့အတွက်ဝေဖန်မှုတွေထွက်ပေါ်နေပါတယ်။စီမံကိန်းနဲ့ပတ်သက်ပြီးအပြုတ်တဘောဝေဖန်အကြံပြုချက်များကိုကြိုဆိုပေမဲ့စီမံကိန်းပျက်စီးစေတဲ့ဝေဖန်မှုကိုတော့လိုလားမှာမဟုတ်တလို့အမိန့်ဖိအားတွေမပေးဖို့ UHM ကုမ္ပဏီမန်နေဂျင်းဒါရိုက်တာဦးထွန်းရွှေအောင်ကအခုလ9ရက်နေ့ကသတင်းစာရှင်းလင်းပွဲပြုလုပ်ပြီးပြောဆိုခဲ့ပါတယ်။ဗအန်ကန်နာလန်စီမံကိန်းဟာကျပ်သိမ်းပေါင်း 98,000 ကျော်အကုန်ကျခံတည်ဆောက်မှာဖြစ်ပြီးနှစ် 30 BOT စနစ်နဲ့ UHM ကုမ္ပဏီကတင်အောင်ပြီး 2019 ခုနှစ်ကတည်းကစတင်အကောင့်ထည့်ဖို့ဆောက်လုပ်နေတာဖြစ်ပါတယ
်။အခုတည်င်းလွားတွေကိုဆက်လက်တင်ဆက်ပေးသွားမှာပါ။တရားမဝင်ငွေစုငွေချေလုပ်ငန်းကနေပြဿနာဖြစ်ပွားနေတဲ့မုံပြင်းနယ်လမိုင်းမြို့အတွင်းငွေထုတ်မပေးနိုင်တဲ့ဒိုင်းရဲ့အိမ်ကိုလူစုလူဝေးနဲ့ဝင်ရောက်လူရဲသူတွေအထက်က၉ဦးကိုအာဏာပိုင်တွေကနေဖမ်းဆီးသွားခဲ့တယ်လို့တချို့ကတော့ရွာကနေထွက်ပြေးတိမ်းရှောင်နေကြရပါတယ်။ဒီပြဿနာထဲမှာပါဝင်တဲ့သူတွေကိုဥပဒေအကြောင်းအရတိကျဖြေရှင်းသွားရမယ်လို့လည်းဥပဒေပညာရှင်တွေကသုံးသပ်ထားပါတယ်။မိကလျာမုံကစူးစီးတင်ဆက်ထားပါတယ်။
မွန်ပြည်နယ်တမိုင်းမြို့မှာဖြစ်ပွားခဲ့တဲ့လေလံမဲစုငွေတွေပြတ်မထုတ်ပေးနိုင်တဲ့အပေါ်မကျေနပ်လို့လူစုလူဝေးနဲ့ရုံရင်းဆန်ခဖြစ်ပေါ်ခဲ့ပြီးနေအိမ်တွေလည်းဝင်ရောက်မွေနောက်ဖျက်ဆီးခံရတဲ့အပြင်မော်တော်ကားနဲ့ငွေကြေးပစ္စည်းများပါလွတ်ရက်ခံရတဲ့ဖြစ်စဉ်မှာပါဝင်ပတ်သက်တယ်လို့ယူဆရသူ၉ဦးကိုရဲတပ်ဖွဲ့ကဖမ်းဆီးလိုက်တဲ့အတွက်ရွာသားအချို့လည်းထွက်ပြေးသိမ်းရှောင်နေရတယ်လို့ရေးမြို့နယ်မြောက်ပိုင်းကမြို့သားလွှတ်တော်ကိုယ်စားလှယ် 90 ဟာကပြောပါတယ
်လောလောဆယ်ရတဲ့သူတို့ဝင်ရောက်ကနေပြီးတော့သုံးခုကဆိုတမယမှုပေါ့အဲပုံမှန်နဲ့ဆိုတော့ဆယ်တော့အဲပုံဖြည့်တာကဘယ်လိုဖြစ်လို့တမယမှုဖြစ်သွားလဲပေါ့တော်တော်တမီးတဲ့ခါကျတော့အဲပေါ့လူက၅ယောက်ကျော်လို့ရှိရင်တမယမှုဖြည့်လို့ရတယ်ဆိုပြီးတော့ဖမ်းမှုကအဲ့လိုမျိုးပြောတယ်ပေါ့နော်နောက်ဆက်ဖမ်းမှုဟိုဖြည့်ပြီလားပေါ့ကျွန်တော်တမီးတယ်ပေါ့နော်အဲလောလောဆယ်တော့တို့ကမသိသေးဘူးပေါ့အဲ့လိုမျိုးတို့ပြောတယ်ပေါ့ဒီရွာလူတွေကတော့အဲ့ဒီမှာဘယ်လိုပြောမလဲယောက်ျားတွေကအများပြေတာမနေရကြတော့ရွာထဲမှာအဲ့လိုမျိုးဖြစ်နေကြတော့
မေလ22ရက်နေ့ကလမိုင်းမြို့ပေါ်မှာဖြစ်ပွားခဲ့တဲ့အဲ့ဒီလူစုလူဝေးရုံးရင်ဆန်ခတ်မှုမှာမော်လမြိုင်ခရိုင်ရဲတပ်ဖွဲ့အင်အား100လောက်လာရောက်ထိန်းသိမ်းခဲ့ရပါတယ်။ဒီလိုမင်းမဆန်ဆန်ကြမ်းဖက်မှုတွေလောက်လာခဲ့ရင်ဥပဒေကြောင်းအရထိရောက်စွာရေးယူသွားမယ်လို့လည်းမွန်ပြည်နယ်လုံခြုံရေးနဲ့နေဆက်ရေးရဝန်ကြီးဘုံမှုကြီးနေထူဦးကပြောပါဗျာ။ကျွန်တော
်ပြောချင်သေးတယ်ကရုံးရင်ဆန်ခတ်လို့လို့မြောင်းမင်းမဆန်ဆန်ရဲတပ်မျိုးတွေလို့မြောင်းလောက်လာခဲ့မယ်ဆိုရင်သူဟိုဘက်ပိုင်းကမှမကျေနပ်တဲ့ကျေနပ်တဲ့လူပိုင်းအဖက်ပိုင်းနဲ့လောက်လာခဲ့မယ်ဆိုရင်ဤသူကိုမဆိုဥရိစည်းကမ်းနဲ့ဆင်းရဲဆင်းရဲဆောင်ရဲလုံးဝရှိပါတယ
်အခုဖြစ်ပေါ်ခဲ့တဲ့ online နေလာမဲ့ပြဿနာမှာငွေစုတန်းနဲ့စုငွေထည့်ဝင်သူတွေကြားမှာသူ့မှုနဲ့သူတီးခြားရှင်းလင်းသွားရမယ်တဘောရှိတယ်လို့လည်းအရင်းစားမွန်ပြည်နယ်ဥပဒေချုပ်ဦးဝင်းချီကအခုလိုဆိုပါတယ
်ဦးဒေသမားကတော့ပြောမှာလေဒီမှုကတခုချင်းစီပေါ့နော်ဒီမှုကဟိုဘက်ကကျူးလွန်အဲဟိုဘက်ကကိုကြီးကြီးဒီဘက်ကြီးလုံးဒီဘက်ကြီးဆိုတဲ့သဘောဥပဒေသဘောတော့ရှိမိသားပေါ့နော်အဲဒါကြောင့်မလို့ဟိုမှာသူ့မားနဲ့ကို့အလွန်ဆိုတော့ငဘောတော့မားသူ့မားပဲသူ့မားကိုဒီမခံနိုင်တဲ့ခါကျတော့ကို့အလွန်ဖြစ်သွားတာလေအမှုတိုင်တဲ့လူရှိရင်ရဲတော့သူလောက်မှာပဲလေသူအကြောင်းအရာတိုက်ဆိုင်လို့တော့သူတို့ဒီပုံတတ်တာလေမားတော့လောက်တဲ့လူတွေကတတိလွတ်ပြီးတော့အဲ့လိုအတင်းနိုင်ကြည့်ပြီးတော့ဒေါသလျောက်လောက်တော့လေဆက်တော့ခက်တော့ခက်တာလေအဲ့ဒီချိန်မှာသူအများနဲ့ဆိုတော့ဘယ်သူမှဘယ်သူမှမထိနိုင်မထိနိုင်တဲ့ခါကျတော့ဘယ်လိုပြောမှန်းမသိဘူ
းဒီတရားမဝင်ငွေစုငွေချေလုပ်ငန်းအတွင်းစုငွေကြက်ငွေသိမ်းပေါင်း၄သိန်းချီကျော်နှစ်နာဆုံးရှုံးခဲ့တယ်လို့လည်းဒေသခံအာဏာပိုင်တွေကပြောပါတယ်အဲ့ဒီလူ၉ဦးကိုတရားစွဲဆိုထားတဲ့ရာဇသက်ကြီးပုံမှန်395အရာအကယ်၍ပြစ်မှုထင်ရှားရင်ထောင်နှံတသက်မဟုတ်ရင်ထောင်နှံ10နဲ့ဒါမှမဟုတ်ရင်ငွေဒဏ်လဲချမှတ်ခံရမှာဖြစ်ပါတယ်ရှင်
ဆက်ပြီးတော့ရှမ်းပြည်နယ်တောင်ပိုင်းညောင်ရွှေဟော်နန်းယဉ်ကျေးမှုပြတိုက်ကဇော်ဘာကြီးဝစ်စုံတွေကိုဇွန်လ9ရက်နေ့ကနေ18ရက်နေ့ထိရန်ကုန်မြို့မြို့သားပြတိုက်မှာဇော်ဘာဝစ်စုံတွေကိုပြတ်တာနေပါတယ်ပြပွဲမှာဇော်ဘာကြီးတွေရဲ့ရှားပါအဖိုးတန်ဝစ်စုံတွေနဲ့အတုံးဆောင်တွေအမျိုးပေါင်း30ကျော်ပါတယ်လို့သိရပါတယ်နမ်ဟ ோம் ကနေစူးစီးတင်ဆက်ထားပါတယ်
မြန်မာနိုင်ငံရဲ့ပထမဆုံးသောသမရကြီးညောင်ရွှေစော်ပွားကြီးဆော်ရွှေတိုက်နဲ့စော်ပွားကြီးရဲ့ဆွေတော်မျိုးတော်တွေရဲ့ဝတ်စုံပြပွဲဖွင့်ပွဲအခမ်းအနားကိုဇွန်လ9ရက်နေ့မနက်09:00နာရီမှာကျင်းပခဲ့ပါတယ်။ဖွင့်ပွဲမှာပြပွဲအတွက်စီစဉ်တဲ့ရန်ကုန်အမျိုးသားပြတိုက်ရဲ့ညွန်ကြားရေးမှူးနှန်းလောင်ငင်းကဒီတက်တန်းနှစ်တရာကျော်ရှိတဲ့ဝတ်စုံတွေဟာအရင်ခေတ်ကရှမ်းတွေရဲ့ယဉ်ကျေးမှုအဆင့်တန်းပြရုပ်တစ်ခုဖြစ်တယ်လို့အခုလိုပြောပါတယ်
။ကျမတို့မြန်မာနိုင်ငံမှာ textile conservation ဟာဒါပထမအဦးဆုံးဆောင်ရွက်တဲ့လုပ်ငန်းလည်းဖြစ်ပါတယ်နှစ်ပေါင်း130ကျော်ရှိတဲ့ဝတ်စုံဆိုလို့ရှိရင်ကျမတို့တလကျော်ကြာဆောင်ရွက်ရတာဖြစ်ပါတယ်ကျမတို့ရန်ကုန်မှာရှိတဲ့ပြည်သူလူထုတွေဒီလိုရှားပါးတဲ့ဝတ်စုံမျိုးတွေကိုတွေ့ဘူးကျမပဲဆိုတဲ့ရည်ရွယ်ချက်လေးလည်းရှိပါတယ်အများပြည်သူကိုလည်းဒါအရင်ခေတ်အရင်အခါကရှမ်းလူမျိုးတွေရဲ့နေထိုင်မှုအဆင့်တန်းပြဆိုတဲ့ပြရုံလေးတစ်ခုဖြစ်ပါတယ်
ဒီစော်ပွားကြီးဝတ်စုံ138မျိုးကို2018ခုနှစ်နှစ်ဦးပိုင်းကလေးကညောင်ရွှေဟော်နန်းကနေရန်ကုန်ကိုတည်ဆောင်ပြီးချော်ဖွတ်တာဖြစ်ကြောင်းဟော်နန်းထဲမှာပဲနှစ်ရှည်လများရှိနေတာထက်ဆိုင်တော့အခုလိုချော်ဖွတ်ပြုတ်ပြင်ပြီးရေရှည်တည်တတ်အောင်ဆောင်ရွက်ပေးခြင်းအနာကတ်မျိုးဆက်သစ်တွေဆက်လက်လေ့လာနိုင်ဖို့ထိန်းသိမ်းပေးတဲ့အတွက်ဝန်တာပီကြီးဖြစ်ရကြောင်းညောင်ရွှေစော်ပွားကြီးရဲ့တမိတော်လည်းဖြစ်ညောင်ရွှေဟော်နန်းရေရှည်တည်တတ်ခိုင်မြဲရေးကော်မတီဥက္ကဋ္ဌလည်းဖြစ်တဲ့စောက်ဟေမာတိုက်ကအခုလိုပြောပါတယ
်138မျိုးလုံးကိုတန်းစင်ပြီးပြုတ်လုတ်ပြီးဝတ်စုံတွေကဒီမှာပြပြီးတဲ့နောက်ပိုင်းမှာကိုညောင်ရွှေဟော်ပြန်သွားမှာပဲတချို့ကထင်နေတာတချို့တိမ်သွားပြီလားဆိုတဲ့
ရှမ်းပြည်နယ်အစိုးရသာဓနာရေးဝန်ကြီးဌာနတို့ကနေ2018-2018ဘဏ္ဍာရေးနှစ်ကရန်ပုံငွေကြက်ခံပြီးစီစဉ်ဆောင်ရွက်ပေးခဲ့တာဖြစ်ပြီးပြပွဲကာလမှာမြင်သူမဆိုအခမဲ့ဝင်ရောက်ကြည့်ရှုလေ့လာနိုင်ကြောင်းသိရပါတယ်
အခုဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြရမှာပါရှင်
ပုံနာကျွမြို့နယ်ပောက်တော်ပြင်ကြီးရွာဘုံတော်ကြီးကျောင်းမှာခုံလုံးနေကြတဲ့ဒုက္ခသည်တွေကိုစစ်တပ်ကဝိုင်းထားရန်ကနေဝင်ရောက်စစ်ဆေးခဲ့ပါတယ်။ချင်းပြည်နယ်အစိုးရအဖွဲ့ဝန်ကြီးဦးစိုးထက်နဲ့စီပင်ဝန်ကြီးဟောင်းဆလိုင်းအဆက်ခင်တို့ကိုအွန်လိုင်းကနေတဆင့်ချင်းချောက်ခံရမှုကိုစုံစမ်းစစ်ဆေးနေပြီးအရေးယူသွားမှာဖြစ်ပါတယ်
။တရရှင်တွေအခုနားဆင်ခဲ့ကြတာကတော့ BNI ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျွန်မကအမီနာ
သရရှင်တွေကနားဆင်ကြရတာကတော့ပတ်စဉ်တိုင်းရင်းသတင်းလောအစီအစဉ်ဖြစ်ပါတယ်။ VOA မြန်မာပိုင်းကနေဒီနေ့ကို9ချိန်အတန်လွင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်ကထုတ်လွှင့်ခဲ့တဲ့အစီအစဉ်တွေကို VOA ရဲ့ Internet စာမျက်နှာမှာအလွယ်တကူပြန်ပြီးတော့နားဆင်ဖတ်ရှုနိုင်ပါတယ်။ကျွန်တော်တို့ရဲ့ website လိပ်စာကတော့ burmese.voanews.com ဖြစ်ပါတယ်။ဒါပြင်ကျွန်တော်တို့ကို Internet ကနေဝေဖန်အကြံပေးစာတွေပေးပို့ခြင်းနဲ့သချင်းတောင်းခြင်းနဲ့ဆိုရင်VOA ရဲ့ email လိပ်စာက burmese@voanews.com ဖြစ်ပါတယ်ဖုန်းနဲ့ဆက်သွယ်ခြင်းနဲ့ဆိုရင်တော့0932382554ဖြစ်ပြီးတော့ fax နံပါတ်ကတော့0932382555ဖြစ်ပါတယ်စာလိုက်ကနေဆက်သွယ်ခြင်းနဲ့ဆိုတော့ VOA American အတံမြန်မာပိုင်းအစီအစဉ်စာလိုက်တက်တာအမှတ် 855 ပို့စာလိုက်ကြီးရန်ကုန်မြို့ဆိုပြီးတော့စာရေးသားဖိပို့နိုင်ပါတယ်ခင်ဗျာအခုတော့သတင်းချင်းချုပ်ကိုကိုအောင်လင်းကတက်လက်ကြီးညာပေးပါ
ယူအန်နိုင်ငံကမ်းလွန်ကရေရောင်းချက်ချာဒေသအိုမန်ပင်လယ်ကွင်းမှာတိုက်ခိုက်မှုကြောင့်ရင်းနှီးတင်သင်းမောနှစ်ဆင့်ထိခိုက်ပျက်စီးသွားပါတယ်။ဂျာမနီနိုင်ငံခြေဆိုင်သင်းမောကုမ္ပဏီကကိုကူရာကောလိဂျ်သင်းမောမှာမတင်ငါစရာတိုက်ခိုက်မှုနဲ့ကြုံခဲ့ရပြီးတော့နော်ဝေးပိုင်းဖရန့်အဲတဲသင်းမောမှာလည်းပောက်ကွဲမှုသုံးခုဖြစ်တဲ့အကြောင်းနော်ဝေးရေချောင်းအာဏာပိုင်အဖွဲ့ကပြောဆိုခဲ့တာပါ။ဗရိုင်းနိုင်ငံခြေဆိုင်အမေရိကန်အမှန်ငါရေတက်ကလည်းသင်းမောနှစ်ဆင့်ထံကနေတနအီစီချပြီးအရေးပေါ်အကူအညီတောင်းခံချက်လက်ခံရရှိခဲ့ပြီးတော့အကူအညီပေးခဲ့တဲ့အကြောင်းပြောဆိုထားပါတယ်။ရဇမှုနဲ့အလို့ရှိနေသူတွေကိုတရုတ်ပြည်မှာရေထံလွှတ်ပြောင်းပေးနိုင်မယ်ဥရမူချန်းကိုကန့်ကွက်ကြတဲ့ဆန္ဒပြသူတွေနဲ့ရတက်ဖွဲ့ဝင်တွေကြားဟောင်ကောင်မှာဒီကရုံးဖြစ်ခဲ့ပြီးနောက်တစ်ရက်ဖြစ်တဲ့ဒီနေ့မှာတော့အခြေအနေတွေပုံမှန်ပြန်ဖြစ်နေပါပြီဆန္ဒပြသူတွေအတွက်ထောက်ပံ့လက်ချံပစ္စည်းတွေကိုဟောင်ကောင်ရင်းမြစ်မှာဒီနေ့စောပိုင်းလာသိမ်းနေတာကိုတော့ရတက်ဖွဲ့ကစောင့်ကြည့်ကြတာပါအမေရိကန်မှာရှင်ပြိုင်ဖက်သမ္မတယူကော့ပွဲဝင်မဲ့သူတွေအကြောင်းတခြားနိုင်ငံတွေကသတင်းပေးရင်လက်ခံမဲ့အကြောင်းသမ္မတဒေါ်နယ်ထရန့်ကပြောကြားလိုက်တဲ့အပေါ်စိုးရိမ်မှုတွေနဲ့ဝေဖန်မှုတွေထွက်ပေါ်ခဲ့ပါတယ်။နော်ဝေးနိုင်ငံလိုတခြားနိုင်ငံအစိုးရတွေကတရားဥပဒေသူနဲ့ပတ်သက်လို့တခြားသူတွေကိုထိခိုက်မဲ့အကြောင်းတွေပြောလာမယ်ဆိုရင်နားထောင်မယ်ဆိုပြီးသမ္မတကပြောဆိုသွားခဲ့တာပါ။ရင်းချာမိုးစင်နီပေါ်လူခွင့်ချုပ်ဖောက်မှုတွေအတွက်မြန်မာစစ်တပ်ကိုတန်ခတ်ရေးယူမဲ့ဥပဒေမူကြမ်းတစ်ခုကိုအမေရိကန်နိုင်ငံရေးပါတီကြီးတစ်ခုကထိတ်တန့်လွတ်တော်အမှတ်ညောက်ကပူးတွဲဆုပ်ပြလိုက်ပါတယ်။ရင်းချာတွေပေါ်လူမျိုးတော်တပ်ဖြတ်မှုဖြစ်သုံးလုံးပြီးမြန်မာစစ်တပ်ပေါ်ရေးယူဖို့ဒီမိုကရက်တစ်ပါတီအောက်လွှတ်တော်နိုင်ငံရေးရာကွန်ဒီရက်တာအီလီယော့အန်ဂန်နဲ့ရီပပ်ဘလီကန်ပါတီက စတိဖ်ရှာပေါ်တို့ကမနေ့တုန်းကပဲပူးတွဲအဆုပ်ပြုလိုက်ကြတာဖြစ်ပါတယ
်သတင်းချင်းချုပ်ကိုကိုအောင်လွင်ဦးချင်ညာပေးခဲ့တာဖြစ်ပါတယ်ဒီညနေ့အစည်းအဝေးထုတ်လွှင့်ရမှုကကိုကျော်ကျော်သိန်းဖြစ်ပြီးတော့အင်ဂျင်နီယာကတော့ Vitex Zone ဖြစ်ပါတယ် View American အညာပိုင်းမြန်မာဘာသာအစည်းအဝေးကိုမြန်မာစံတော်ချိန်ည9:00နာရီကနေ 10:00 နာရီထိလိုင်းဒိုမီတာ25 30 51နဲ့လိုင်းလမီတာ190တို့ကနေအသံလွှင့်ပေးကြတာဖြစ်ပါတယ်တော်ရရှင်တွေအားလုံးရှင်လန်းချမ်းမြေ့ကြပါစေ VOE ကိုနားဆင်တဲ့အတွက်လည်းကျေးဇူးတင်ပါတယ်ခင်ဗျာကျွန်တော်ရန်နိုင်ပါ
This program has come to you from the Voice of America, Washington.